Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2015ခုနှစ် January လ29ရက်ကြာသပတေးနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကိုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနှาศင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါ။အခုကြာသပတေးညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီကနေ့ညနှาศင်ရမယ်ဒီနေ့ပြန်မှာတော့ချမ်းဖက်သမားအမျိုးသမီးတူကိုဂျော်ဒန်နိုင်ငံကပြန်လွှတ်မပေးရင်ဂျော်ဒန်တပ်လီမှုကိုတတ်ပစ်မယ်လို့ Islam စစ်သွေးကြွအဖွဲ့ IS ကချင်းကြောက်ထားပါတယ်။ပြည်ပြောင်းလဲရေးတွေလှုပ်ဆောင်နေပေမဲ့မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေကပြီးခဲ့တဲ့နှစ်ထဲကျဆင်းခဲ့တဲ့အကြောင်း Human Rights Watch လူခွင့်ရေးအဖွဲ့ရဲ့အစိုးရခန့်စားချက်ကဖော်ပြပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလည်နေတူကြီးညာပေးမှာပါ။
အခုညပိုင်းနားဆင်ရမယ့်ထဲမှာတော့မြန်မာပြည်လူခွင့်ရေးအခြေအနေတွေဟာ၃နှစ်အတွင်းနောက်ပြန်ဆုတ်သွားနေတယ်လို့လူခွင့်ရေးအစိုးရခန့်စားတစ်ဆောင်ကဖော်ပြလိုက်ပါတယ်။
For instance, the situation of the Rohingya Muslims in Arakan State. There's 140,000 of them. They're still internally displaced.
ဒီလိုလူခွင့်ရေးအခြေအနေအကြောင်းနဲ့အတူတခါဒီစန္ဒပြအကြောင်းသားတွေရဲ့ဒီနောက်ဆုံးအခြေအနေနဲ့အစိုးရနဲ့တွေ့ဆုံဆွေးနွေးမှုတွေအကြောင်းတခါချင်းပြည်နယ်မှာတော့လူဟိုလောကတ်တိုင်ကိုရွှေ့ပြောင်းခိုင်းတဲ့အပေါ်မှာဒီအစိုးရအဖွဲ့ဝင်နေတဲ့ဒေသခံဘာသာရေးတွေ့ကြမှာဖြစ်ပျက်နေတဲ့ကန့်ကွက်မှုတွေတုံ့ပြန်ဖြေရှင်းမှုတွေအကြောင်းကိုသိကြရမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့ကိုအောင်လွင်ဦးနဲ့နန်းလောင်တို့ကနောက်ဆုံးရသတင်းတွေကိုကြေညာပေးပါမယ်ရှင
်အထူးကံဘုံခွဲကိုကျန်စီမှုနဲ့ဖမ်းဆီးထားတဲ့အမျိုးသမီးတူကိုဂျော်ဒန်နိုင်ငံကပြန်လွှတ်မပေးရင်ဂျော်ဒန်တိုက်လေယာဉ်မှုကိုတတ်ပစ်မယ်လို့အစ္စလမ်စစ်သွေးကြွအဖွဲ့ IS ကချင်းကြောက်ထားပါတယ်မင်းနောက်မှာအင်တာနက်ပေါ်မှာဖော်ပြခဲ့တဲ့ဂျပန်သတင်းတောက်ရဲ့အသံနဲ့ဗီဒီယိုထဲမှာတော့အချမ်းဖက်သမားဖြစ်ဂျော်ဒန်နိုင်ငံကဖမ်းဆီးထားတဲ့ဆာဂျီဒါအယ်ရီရှာဗီဆိုသူအမျိုးသမီးကိုဒီကနေ့နောက်ဆုံးထပ်ပြီးတူရကီနိုင်ငံနယ်စပ်ကိုပြန်လွှတ်မပေးရင်ဂျော်ဒန်စစ်တပ်ကလေယာဉ်မှုမူအက်ကာစီဘာကိုချက်ချင်းတပ်ပြစ်မှာဖြစ်တဲ့အကြောင်းပြောဆိုထားတာပါစစ်သွေးကြွတွေပြန်ပြီးဆွဲဖမ်းဆီးထားတဲ့ဂျပန်သတင်းတောက်ခန့်ချီကိုတိုရဲ့ပြောဆိုချက်လို့ဆိုတဲ့ဗီဒီယိုနဲ့တာဖိုင်ကိုတော့ဂျပန်အာဏာပိုင်ကအစ်စ်မှန်ဟုတ်မဟုတ်စစ်ဆေးနေပါတယ်ဂျော်ဒန်နိုင်ငံကတော့တရားခံဖြစ်ဖမ်းဆီးခံရတဲ့လေယာဉ်မှုနဲ့အကြမ်းဖက်သမားဖြစ်ဖမ်းဆီးထားသူကိုအလဲအလှယ်လုပ်ဖို့အဆင်သင့်ရှိတဲ့အကြောင်းမနေ့တုန်းကလေးကကြေညာထားပါတယ်။ဒါပေမဲ့လည်းအင်တာနက်ပေါ်ကအတန်းနဲ့ဗီဒီယိုမှာတော့တရားခံတွေကိုပြန်လွတ်ပေးမယ်လို့အတိအကျခရီးဖေးပြောဆိုတာမျိုးမရှိပါဘူး။စစ်သွေးကြွတွေပြန်လွတ်ပေးဖို့တောင်းဆိုနေတဲ့အီရတ်နိုင်ငံသူအမျိုးသမီးကတော့ဂျော်ဒန်နိုင်ငံအမန်မြို့တော်မှာ2005ခုနှစ်ကလူ60လောက်တည်ဆုံခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ဖမ်းဆီးခံရတာပါ။ဝန်ကြီးချုပ်ပါဝင်ဂျပန်ဆိုရတာဝန်ရှိသူတွေကတော့ဂျပန်နိုင်ငံသားတရင်တော့ပြန်လည်လွတ်မြောက်ရေးအစွမ်းကုန်ကြိုးပမ်းနေပြီးဂျော်ဒန်တူရကီအစ္စရေးစတဲ့ဒေသရင်းတိုက်ပွဲတွေနဲ့လက်တွဲဆောင်ရနေတယ်လို့လည်းဒီကနေ့မှပဲထပ်မံပြောဆိုခဲ့ကြပါတယ်
။စစ်သွေးကြွတွေရဲ့ထိန်းချုပ်မှုအောက်ကလွတ်လာတဲ့ဆီးရီးယားနိုင်ငံနယ်စပ်ကကိုဘာနီမြို့မှာအပြက်စီးတွေနဲ့ပြင့်နေနေတာကိုတပ်ပုံတွေကတွေ့မြင်နေရပါတယ်။ကိုဘာနီမြို့ကိုဂါဒစ်တိုက်ခိုက်ရေးသမားတွေကဒီသတင်းမှတင်းလာနေကပြန်ပြီးသိမ်းပိုက်နိုင်ခဲ့တာပါ။ဒီနယ်စပ်မြို့ကို IS စစ်သွေးကြွတွေကလှပေါင်းအတော်ကြောင်တိုက်ခိုက်သိမ်းပိုက်ထားခဲ့ပြီးအမေရိကန်တပ်တို့ဘက်ကလည်းလေကြောင်းတိုက်ခိုက်မှုတွေလှုပ်ဆောင်နေခဲ့တာပါအပြက်စီးတွေရှိနေပေမဲ့လည်းတူရကီနိုင်ငံထဲမှာခလုံးနေကြတဲ့ကိုဘာနီမြို့သူမြို့သားရပ်ပေါင်းများစွာကတော့အိမ်ပြန်ကြဖို့နေဆက်ဖက်ကူဦးတီဗီခရင်နေနေကြပါပြီသူတို့တွေအိမ်ပြန်ဖို့အဆင်သင့်ဖြစ်နေပြီလို့လည်းဆိုပါရဲဂါဒစ်တပ်တွေကစစ်ပေးဆောင်ဒုက္ခတွေတချို့ကိုလက်ခံလိုက်ပါတယ်မြို့ရဲ့စင်ချေဖုံးတွေဖက်မှာတိုက်ပွဲတွေဆက်ဖြစ်နေတယ်လို့လည်းဂါဒစ်တို့ကပြောပါရဲကိုဘာနီရဲ့မြို့ရောအန်ဝါမိုစီလီယမ်ကတော့စင်ချေဖုံးတွေဖက်ကကြံနေသေးတဲ့ IS တိုက်ခိုက်ရေးသမားတွေကလောလောဆယ်အန္တရာယ်ရှိနေသေးတယ်လို့ VOA ကိုပြောပါရရှင်
။ Israel စစ်သားတွေကကုလသမဂ္ဂညင်ချင်းထင်းထင်းတပ်ဖွဲ့ဝင်တို့တိုက်ဆုံခဲ့တဲ့တိုက်ခိုက်မှုတွေဖြစ်ပွားပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာတော့ Israel နဲ့ Lebanon နယ်စပ်မှာအခြေအနေတွေညင်သက်နေပါတယ်။ Israel စစ်တပ်ရဲ့ရင်းနှီးတစ်ခုကို Lebanon အခြေစပ် Hezbollah ဖွဲ့ကနယ်စပ်ဒေသမှာ rocket တုံးကြီးနဲ့ပစ်ခတ်ရာကစစ်သားနှစ်ယောက်တိုက်ဆုံပြီးတိုက်ပွဲတွေဆက်ဖြစ်ခဲ့တာပါ။ဒီဇွေးဘက်ကလည်းလက်တုံပြန်တဲ့အနေနဲ့တိုက်လေရင်တွေလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ်။မနေ့ကစပိန်နိုင်ငံသားကုလသမဂ္ဂညင်ချင်းထင်းထင်းတပ်ဖွဲ့ဝင်တူတည်ဆုံသွားတဲ့အပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကပြစ်တင်ရှုတ်ချခဲ့တာပါ။ပရိပခတ်နဲ့ပတ်သက်လို့လုံခြုံရေးကောင်စီမှတကပိတ်ဆွေးနွေးခဲ့ပြီးနောက်မှာတော့အဖြစ်ပြက်နဲ့ပတ်သက်လို့အပြေအဝစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂဆိုင်ရာစပိန်နိုင်ငံသားအမတ်ကြီးကတောင်းဆိုလိုက်တယ်လို့ညင်ချင်းထင်းထင်းတပ်ဖွဲ့ဝင်တည်ဆုံမှုအတွက်အစ်ဆွေးနိုင်ငံမှာတာဝန်ရှိတယ်လို့လည်းအပြစ်တင်ခဲ့ပါတယ်။
လ ူပေါင်းထောင်ကျော်တိဆုံခဲ့ရတဲ့ Boko Haram ရဲ့တိုက်ခိုက်မှုပြီးမှနိုင်ဂျီးရီးယားနိုင်ငံရဲ့အတံမဝပြည်နယ်ကရွာသူရွာသားတွေဟာပြည်နယ်ရဲ့မြို့တော်စီကိုထွက်ပြေးလာကြပါတယ်။တောက်ကြတဲ့တင်းလာနေအကြမ်းမှာမီချီကာဒေသကရွာ၅ရွာကိုစစ်သွေးကြွားတွေကဝင်ရောက်တိုက်ခိုက်ကြတာပါ။သူတို့တွေဟာမော်တော်ဆိုင်ကယ်တွေလေဘင်းတပ်ရင်တွေနဲ့ဝင်လာပြီးလူရဲကြတဲ့အပြင်အိမ်တွေကပါမိရှို့ကြတယ်လို့ရွာခံတွေကပြောပါရတယ်။လူပေါင်း150တာရှိတဲ့ Little ဒေသခံတွေနေတဲ့နေရာမှာဆိုရင်တိုက်ခိုက်ရေးသမားတွေဝင်လာတဲ့တင်းတွေနေတော့ကလူတွေအိပ်ပျော်နေကြတော့မှ Boko Haram တွေဟာအတံမဝပြည်နယ်နဲ့ဆက်ဆက်နေတဲ့ဘွန်နိုပြည်နယ်တွင်းကနေအတော်များများကိုထိန်းချုပ်ထားတာပါအတံမွာပြည်နယ်ကနေ142မိုင်ကွာတဲ့တောင်ဖက်ယူလာပြည်နယ်ကိုထွက်ပြေးလာသူတွေကအင်္ဂါနေ့ရုံးကဒုက္ခသည်စခန်းလေးစီကိုရောက်လာကြပါတယ်ရွာလေးရွာကနေအနည်းဆုံးလူပေါင်း100လောက်ထွက်ပြေးလာကြပြီးဖယ်နှစ်ယောက်လောက်အသက်ခံလဲရတယ်လည်းမသိဘူးလို့ထွက်ပြေးလာကြသူတွေကပြောပါတယ်လူပေါင်းဒါဇင်နဲ့ချီပြီးတေဆုံသွားကြပြီလို့သူတို့ကဆက်ပြောပါတယ်နိုင်ဂျီးရီးယားနိုင်ငံမှာတမရနဲ့လွတ်တော်ရွေးကောက်ပွဲတွေကို February 14ရက်နေ့မှာကျင်းပဖို့ရှိနေပါတယ်လာမယ့်ရွေးကောက်ပွဲမှာဒုတိယသက်တမ်းရွေးကောက်ခံဖို့ကြိုးစားနေတဲ့တမရကGood luck Jonathan အတွက် Boko Haram တိုက်ခိုက်ရေးသမားတွေကအကြီးကအကြောင်းအရာဖြစ်လာပါရဲစစ်အာဏာရှင်ဟောင်းမိုဟာမဒူဘူဟာရီကသူ့ရဲ့အကြီးကပြိုင်ဖက်လဲဖြစ်နေပါရဲစစ်သွေးကြွတွေကိုတိုက်ခိုက်ရေးကြိုးပမ်းတဲ့အနေနဲ့2013မေလတုန်းကဘရူနိုအဒမ်မွာနဲ့ယူလာပီနယ်တွေကိုအရေးပေါ်အခြေအနေတွေဖြစ်သမရဂျိုနသန်ကကြေညာခဲ့ပေမဲ့ Boko Haram တို့ရဲ့တိုက်ခိုက်မှုတွေဆက်ရှိနေတာပါဒီလိုတိုက်ခိုက်မှုတွေကြောင့်မြောက်ပိုင်းပြည်နယ်ကလူတွေအဖို့ရွေးကောက်ပွဲနေမှာမဲပေးနိုင်မလားဆိုတာကတော့တန်ရာရှိစရာဖြစ်နေပါရဲ့ရှင်
UAE American အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာလွန်ခဲ့တဲ့3နှစ်လောက်ကစလို့ပြည်ရင်ပြောင်းလဲရေးစတင်လှုပ်ဆောင်လာနေတယ်ဆိုပေမဲ့လူခွင့်ရေးအခြေအနေတွေဟာပြည်ခရက်နေတဲ့ကြာဆင်းခဲ့တဲ့အကြောင်းနိုင်ငံကလူခွင့်ရေးစောင့်ကြည့်အခက်အခဲပေါ်တစ်ခုဖြစ်တဲ့ Human Rights Watch ရဲ့အစီရင်ခံစာတစ်ခုဖော်ပြပါရတယ်။နိုင်ငံရေးပြည်ရင်ပြောင်းလဲမှုတွေရှေ့မတိုးဘဲဖြစ်နေတာသတင်းမီဒီယာတွေနဲ့လူနည်းစုတွေပေါ်ဖိနှိပ်ကြတာဆက်ရုပ်တဲ့လက္ခဏာတွေဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။မြန်မာနိုင်ငံမှာအရေးကြီးတဲ့ကိစ္စတော်တော်များများမှာစစ်တပ်ကခြေလှယ်နေတယ်လို့အစိုးရကလည်းနိုင်ငံတကာအသံဝန်ထံကအကူအညီတွေနဲ့ရင်းနှီးမြှုပ်နှံမှုတွေကိုထိန်းထားနိုင်မှုကျင့်တဲ့ရုံလောက်သာလုပ်ပြနေပုံရတယ်လို့လည်း Human Rights Watch အဖွဲ့ရဲ့အာရှရေးရညွှန်ကြားရေးမှူး Brett Adams က2015ခုနှစ်လူခွင့်ရေးနှစ်ပတ်လည်အစီရင်ခံစာဒီကနေ့ထုတ်ပြန်ရမှာပြောဆိုခဲ့ပါတယ်။နိုင်ငံပေါင်း90ရောက်ကပြီးခဲ့တဲ့နှစ်တွင်လူခွင့်ရေးအခြေအနေတွေကိုစောင့်ကြည့်မှတ်တမ်းတင်ထားတဲ့စာမျက်နှာ656မျက်နှာပါအစီရင်ခံစာမှာတော့ရေလိုခံစားရတဲ့အကျိုးမြတ်တွေကြောင့်လူလက်ခွင့်အခြေခံစံတန်မိုးတွေကိုထိခိုက်နေတာစီးတဲ့အကြောင်း Human Rights Watch အမှုဆောင်ညွှန်ကြားရေးမှူး Kenneth Roth ကလည်းသတိပေးထားတာပါမြန်မာနိုင်ငံနောက်ဖက်ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာမွတ်စလင်တွေပေါ်အစိုးရကစနစ်တကျဖိနှိပ်နေတယ်လို့ခွာခြားဆက်ဆံမှုတွေရှိနေတယ်လို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်သတင်းသမားတွေကိုဖမ်းဆီးအရေးယူတာတွေတင်းကျပ်တဲ့ဥပဒေတွေပြဋ္ဌာန်းထားတာတွေနဲ့သတင်းမီဒီယာလူလက်ခွင့်တွေမှာလည်းနောက်ပြန်ဆွဲရလုပ်ရက်တွေကိုတွေ့ခဲ့ရတယ်လို့ပြောဆိုထားတာပါဒီချိန်ထဲမှာပဲဖန်ဆီးခံထားရစေနိုင်ငံရေးအကျဉ်းသားတွေရှိနေသေးတယ်လို့နောက်ထပ်ဖန်ဆီးမှုတွေလည်းရှိနေတာကိုထောက်ပြထားပါတယ်မြန်မာနိုင်ငံရဲ့2008ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာပြင်ဆင်မှုတောင်းဆိုနေတာတွေကိုလည်းအစိုးရနဲ့စစ်တပ်ကလက်မခံချင်ဘူးလို့ Human Rights Watch အဖွဲ့ရဲ့အစီရင်ခံစာကဖော်ပြထားပါတယ်
မလေးရှားနိုင်ငံကိုဝင်ရောက်ဖို့အတွက်ရွှေ့ပြောင်းနေထိုင်ကြသူအလွန်ကျွန်းတင်လာတဲ့ငါးဖန်လေးတစ်စင်းဟာဘင်္ဂလားဒေ့ရှ်ကမ်းလွန်ပင်လယ်ပြင်အတွင်းလေပြင်းတိုက်ခတ်မှုကြောင့်နစ်မြုပ်သွားခဲ့ပြီးလူဒါဇင်ပေါင်းများစွာပျောက်ဆုံးနေပါတယ်။လူပေါင်း80ကျော်တင်လာတဲ့အဲ့ဒီလေတိမ်းမောက်တဲ့အချိန်မှာကမ်းကနေတမိုင်ခွဲလောက်အကွာကိုရောက်နေခဲ့တာပါ။အရေးပေါ်ကယ်ဆယ်ရေးလုပ်သားတွေကဘင်္ဂလားပင်လယ်အော်အတွင်းမှာခရီးသည်ပေါင်း32ယောက်ကိုကယ်တင်နိုင်ခဲ့ပြီးအများပြားကတော့ပျောက်ဆုံးနေဆဲပါ။ဘင်္ဂလားဒေ့ရှ်နိုင်ငံကဆင်းရဲလာတဲ့လူထောင်ပေါင်းများစွာနဲ့မြန်မာဘက်ကလူနည်းစုရိုဟင်ဂျာတွေကဘေးအန္တရာယ်များပြီးတခါတလေအသက်တောင်သေဆုံးနိုင်တဲ့ဒီခီးကသစဉ်မလေးရှားနိုင်ငံနဲ့ဝင်ရောက်ဖို့နှစ်စဉ်နှစ်တိုင်းကြိုးစားကြပါရယ်လူအခွင့်ရေးအုပ်စုတွေကတော့ခရီးလမ်းတစ်လျှောက်လူပေါင်းထောင်ကြီးပျောက်ဆုံးသွားကြတဲ့တချိန်ထဲမှာပဲလူထောင်ပေါင်းများစွာကလည်းလူကုန်ကူးသူတွေလက်ထက်ရောက်ရှိသွားကြတယ်လို့ဆိုပါရယ်ရှင
်မလေးရှားလေရောင်းလိုင်းရဲ့ MH384 ယင်းပြီးခဲ့တဲ့နှစ်ထဲပျောက်ဆုံးမှုဟာမတော်တဆမှုဖြစ်တရားဝင်ကြေညာလိုက်ပါတယ်ဒါဆိုရင်တော့လေမမလိုက်ပါသွားသူ239ဦးစလုံးကိုသေဆုံးပြီလို့သတ်မှတ်လိုက်တဲ့သဘောပါဒီနေ့နီးပါးကြာရှာဖွေခဲ့ပေမဲ့ပြန်မတွေ့ရတဲ့အဆုံးထွက်ပေါ်လာတဲ့ဆုံးဖြတ်ချက်ကြောင့်လက်တွေ့အကျိုးဆက်အနေနဲ့ကတော့ပျောက်ဆုံးလျင်ပေါ်မှာပါသွားသူတွေရဲ့မိသားစုတွေနစ်နာကြီးတောင်းခံနိုင်ကြတော့မှာပါဆုံးဖြတ်ချက်ကတော့ရင်နနာနဲ့ချမှတ်ခဲ့ရတာဖြစ်တယ်လို့လည်းမလေးရှားရပ်ဖက်လေကြောင်းဌာနအကြီးအကဲအဇာရူဘင်အဗ်ဒူရာမန်ကရုံးမြင့်တန်းကြားမှာကြေညာခဲ့တာဖြစ်ပါတယ်လေကြောင်းလိုင်းအနေနဲ့နစ်နာကြီးပြည့်တဲ့လုပ်ငန်းတွေကိုလည်းချက်ချင်းဆောင်ရွက်ပေးဖို့အသင့်ရှိတဲ့အကြောင်းလဲပြောဆိုခဲ့တာပါ ပြီးတဲ့နှစ်မလ၈ရက်နေ့မှာမလေးရှားနိုင်ငံကွာလာလမ်ပူးမြို့ကနေတရုတ်နိုင်ငံဘေကျင်းမြို့တော်ကိုဥတီပြန်တန်းနေစဉ်လေယာဉ်လမ်းကြောင်းကချော်ပြီးအိန္ဒိယမုတ်တရအောင်မှာမလေးရှားလေကြောင်းလမ်းရဲ့ Boeing 777လေယာဉ်ရုတ်တရက်ပျောက်ဆုံးခဲ့တာဖြစ်ပါတယ်။လေယာဉ်ပျောက်ဆုံးရတဲ့အကြောင်းရင်းနဲ့နေရာကိုဆက်လက်ရှာဖွေနေစေဖြစ်ပေမဲ့လေယာဉ်ပြန်တန်းမှုမှတ်တမ်းတင်ကိရိယာတွေလိုအထောက်အထားတွေကိုမရှိတဲ့အတွက်လဲရှာဖွေရေးမှာအကန့်အသတ်တွေရှိနေတယ်လို့မလေးရှားအရက်ဖက်လေကြောင်းဌာနရဲ့အကြီးအကဲကပြောဆိုသွားခဲ့တာပါ။လေကြောင်းဆိုင်ရာဘေကင်းလုံရင်မှုစုံစမ်းစစ်ဆေးမှုကနဦးစီရင်ခန်းစားတဆောင်ကိုတော့မကြခင်မှာပဲထုတ်ပြန်သွားမယ်လို့လည်းပြောဆိုခဲ့ပါတယ
်။ပြီးခဲ့တဲ့လကဂျာဗာပင်လယ်ထဲပြတ်ကျသွားခဲ့တဲ့ Air Asia ခရီးတဲ့တင်လေယာဉ်ဟာမပြတ်ချခင်အချိန်ကလေးမှာပြင်းထန်ကြွက်ဖက်လေယာဉ်မှုကထိန်းချုပ်မောင်းနေနေခဲ့တာလို့အင်ဒိုနီးရှားဥဆောင်စုံစမ်းရေးအဖွဲ့ကပြောပါရတယ်။ Black Box ကဖမ်းယူထားခဲ့တဲ့တရင်အချက်လက်တွေအရ Air Asia A501 လေယာဉ်ပြတ်မကျခင်အချိန်လေးအတွင်းတွင်ရေပြင်နဲ့ထိတွေ့တဲ့အချိန်ထိသတိပေးကြေညာချက်တွေထွက်လာခဲ့တယ်လို့ကြာတာပြင်းနေ့ကတင်စာရှင်းလင်းပွဲမှာနိုင်ငံတော်တည်ယူပို့ဆောင်ရေးဘေကင်းလုံခြုံရေးကော်မတီ NTSC ကတင်ထုတ်ပြန်ပါရတယ်။ပြင်းထန်ကြွက်ဖက်လေယာဉ်မှု Remit Emmanuel Brussels ကအဲ့ဒီအချိန်မှာပြန်တက်မှုအတွေ့အကြုံစုစုပေါင်း6,000ရှိပြီးအင်ဒိုနီးရှားလေယာဉ်မှူးအီရန်တာရိုကတော့အဲ့ဒီချိန်မှာပြန်တက်မှုအတွေ့အကြုံစုစုပေါင်း9,000ရှိထားတယ်လို့ဆိုပါရယ်ခီးတဲ့ပေါင်း162ယောက်တည်ဆုံခဲ့ရတဲ့ဒီလေယာဉ်ပြတ်ကျမှုဟာဒီဇင်ဘာလ28ရက်နေ့ကအင်ဒိုနီးရှားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ဆူရာဘာရာကနေစင်ကာပူကိုအသွားလန်တဝဲမြောက်ကင်ရေဒါကနေပျောက်ဆုံးသွားခဲ့တာပါလေယာဉ်မှူးအခန်းကအတန်းတွင်နဲ့လေယာဉ်ကရတဲ့တည်င်းအချက်လက်တွေအရလေယာဉ်ပြတ်မကျခင်အချိန်တွင်လေယာဉ်ကတင့်တော်တဲ့အမြင့်ပေးမှာပြန်တက်နေခဲ့တာလို့စုံစမ်းစစ်ဆေးသူတွေကပြောပါရယ်ဒါပေမဲ့လည်းလေယာဉ်ပြတ်ကျတဲ့အတိတ်ကအကြောင်းရင်းကိုတော့မသိရသေးပါဘူး။လေရင်ပြတ်ကျသွားတဲ့ဂျာဗာပင်လယ်ကနေလူသေးအလောင်း80ကိုဆယ်ဦးထားရှိပြီးနောက်ထပ်ရှာတွေ့ဖို့ကိုမြန်မှန်ချကြပါရယ်။ဒါပေမဲ့လည်းဆိုရတဲ့ယာရီဥဒုနဲ့ပင်လယ်ရေအောက်ကအမြင်ဝေဝါးနေတဲ့အတွက်ရှာဖွေရေးလုပ်ငန်းတွေနောက်နေနေရပါရယ်ရှင်
။အမေရိကန်ပြည်အောင်စုရဲ့စီးပွားရေးခြေနေရာအရှိန်မမှန်နဲ့ပြန်လဲတိုးတက်လာနေပြီလို့ဘိုးဘန်ကပြောပေမဲ့စနစ်တွင်းမှာပထမဆုံးအချိန်ဖြစ်တိုးနှုံးနေပြန်တက်တဲ့မတင်ဆိုတာကိုတော့အချိန်ယူစဉ်းစားသွားမယ်လို့လည်းပြောဆိုခဲ့ပါရယ်။
နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နတ်လောင်တို့ကြီးညာပေးသွားကြတာပါအခုထုတ်လွှင့်ပေးမယ့်မြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာတော့အရင်ဆုံးမြန်မာပြည်လူ့အခွင့်အရေးဆိုင်ရာအစီရင်ခံစာအကြောင်းပြောပြပေးသွားမှာပါမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေဟာ2014ခုနှစ်မှာကျဆင်းသွားခဲ့ပြီးလွန်ခဲ့တဲ့3နှစ်ကစတင်ခဲ့တဲ့ပြုပြင်ပြောင်းလဲမှုတွေကိုအခြေခံပြီးရထားတဲ့တိုးတက်မှုတွေကလည်းနောက်ပြန်လှည့်သွားနေတယ်လို့ HRW လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကနှစ်စဉ်ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်မြန်မာပြည်အတွင်းကလူ့အခွင့်အရေးအခြေအနေတွေဟာကန္တအတော်များများမှာကျဆင်းနေတယ်လို့လည်းဆိုထားပါတယ်အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်
မြန်မာနိုင်ငံတွင်းကလူ့အခွင့်အရေးအခြေအနေတွေဟာလွန်ခဲ့တဲ့နှစ်ထဲမှာဆိုးဝါးလာတဲ့အကြောင်း HRW လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ကနှစ်စဉ်ထုတ်ပြန်တဲ့2015ခုနှစ်အစီရင်ခံစာထဲမှာဖော်ပြထားတာပါ2014ခုနှစ်အတွင်းလူ့အခွင့်အရေးချိုးဖောက်မှုအထွေထွေကျဆင်းခဲ့တဲ့အထက်ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာဒုက္ခသည်တွေအရေးသတင်းမီဒီယာလွတ်လပ်မှုနဲ့သတင်းတောက်တွေဖမ်းဆီးထိန်းသိမ်းခံနေကြရမှုနိုင်ငံရေးအကျဉ်းသားတွေဆက်ရှိနေသေးတဲ့ကိစ္စမျိုးဆောင်ဥပဒေစတာတွေဟာအဓိကကျတဲ့အချက်တွေဖြစ်တယ်လို့ HRW ရဲ့အရှာရေးရလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကပြောပါတယ်ရခိုင်ပြည်နယ်အတွင်းမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေတွေဟာပိုဆိုးလာတဲ့အကြောင်း Phil Robertson ကပြောပါတယ
် For instance the situation of the Rohingya Muslims in Arakan state there's 140,000 of them
ရခိုင်ပြည်နယ်ကရိုဟင်ဂျာတွေရဲ့အရေးကိုတာကပြရမယ်ဆိုရင်ဒုက္ခသည်စခန်းတွေမှာအိုးအိမ်ဆွန့်ခွာထွက်ပြေးကြရတဲ့ဒုက္ခသည်3,400ကျော်ရှိပါတယ်သူတို့ရဲ့အခြေအနေဟာအရန်ကိုဆိုးလာပါတယ်တို့အနေနဲ့အသက်မူဝမ်းကြောင်းမှုအတွက်လောက်ကန်စားတော့လို့မရပါဘူးလွတ်လပ်စွာသွားလာခွင့်မရှိပါဘူးကလေးငယ်တွေပညာသင်ကြားခွင့်မရှိပါဘူးထိရောက်တဲ့ကျမကြီးဆောက်ရှောက်မှုလည်းမရကြပါဘူ
းမီဒီယာဥပဒေပြင်ဆင်ရေးသတင်းမီဒီယာလွတ်လပ်ခွင့်စားတဲ့ကိစ္စတွေနဲ့ပတ်သက်လို့လဲ
If we look at the situation with media reforms we have a number of journalists who have been
မီဒီယာဥပဒေပြင်ဆင်ရေးကိစ္စကိုကြည့်မယ်ဆိုရင်လည်းဒိန်းတော့ချို့ဟာမတရားတဲ့နည်းနဲ့ပြစ်ဒဏ်ပေးထောင်ချခံရပါတယ်ဒီထဲမှာ unity ကသတင်းတောက်တွေကိစ္စကတော့တိတာတဲ့ဥပမာတစ်ခုဖြစ်ပေမဲ့မွန်ပြည်နယ်အတွင်းစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားတဲ့သတင်းတောက်ကိုပါကြီးဟာလည်းညှဉ်းပန်းထိစပ်ခံရပြီးတော့တည်ဆုံသွားခဲ့ပါတယ်
။နိုင်ငံရေးအကျဉ်းသားတွေကိစ္စမှာလည်းတမရဦးသိန်းစင်တက်လာပြီးနောက်ပိုင်းနိုင်ငံရေးအကျဉ်းသားတွေကိုပြန်လွတ်ပေးခဲ့တာတွေရှိခဲ့ပေမဲ့အခုအခြေအနေတွေဟာပြန်လည်ဆိုးဝါးလာနေတဲ့အကြောင်းအထူးသဖြင့်ငြိမ်းချမ်းစွာချီတက်ဆန္ဒပြသူတွေကိုဖမ်းဆီးထောင်ချတာတွေရှိခဲ့တယ်လို့ Phil Robertson ကပြောပါတယ်။လူခွင့်ရေးချိုးဖောက်မှုပိုဆိုးလာတဲ့ကြားကနိုင်ငံတကာအသံဝိုင်းကမြန်မာနိုင်ငံအပေါ်ဆက်လက်ထောက်ခံအားပေးနေတဲ့အပေါ်သူတို့အနေနဲ့စိုးရိမ်ပူပန်ကြောင်းလဲ Phil Robertson ကဆက်ပြောပါတယ
် We are very concerned about the willingness of the international community in particular
မြန်မာအစိုးရကိုထောက်ခံအားပေးနေတဲ့အထူးသဖြင့်နိုင်ငံတကာကလူရှင်တွေအနေနဲ့လူ့ခွင့်အခြေအနေတွေစိုးရွားနေတဲ့ဂျာကနေပြီးတော့မတိကျိုးကျွန်ပြုတ်ပြီးဆက်ပြီးထောက်ခံအားပေးနေတဲ့အပေါ်ကျွန်တော်တို့အနေနဲ့အထူးပဲစိုးရိမ်မိပါတယ်အခုချိန်ဟာနိုင်ငံတကာကလူရှင်တွေအနေနဲ့လက်ချင်းရှက်ပြီးတော့လူ့ခွင့်ချိုးဖောက်မှုတွေရပ်တန့်တင့်ပြီးဆိုလို့မမမမတ်ရက်တီပြောဆိုရမယ့်အချိန်ဖြစ်ပါတယ
်အထူးသဖြင့်ကတော့မြောက်အမေရိကနဲ့ဥရောပတိုက်ကနိုင်ငံတွေအနေနဲ့မြန်မာနိုင်ငံအတွင်းလူ့ခွင့်ရေးအခြေအနေတွေတိုးတက်ကောင်းမွန်ဖို့ဖိအားပေးပြောဆိုဖို့ဆိုတာတဲ့မြန်မာနိုင်ငံမှာစီးပွားရေးလှုပ်လှတဲ့ဆန္ဒကပိုပြင်းပြနေတယ်လို့ Phil Robertson ကပြောပါတယ်မြန်မာနိုင်ငံအတွင်းကလူ့ခွင့်ရေးအခြေအနေတွေတိုးတက်ကောင်းမွန်ဖို့ဆိုရင်ဖိနှိပ်ချုပ်ချယ်တဲ့ဥပဒေတွေကိုပြုပြင်ပြောင်းလဲဖို့လိုအပ်ကြောင်း Phil Robertson ကထောက်ပြပြောဆိုပါတယ်
Well, I mean, first and foremost, the government has a lot of rights repressing laws that are still
in force. ဆူရလက်ထက်မှာဖိနှိပ်ချုပ်ချယ်တဲ့ဥပဒေတွေအများပြားရှိနေသေးပြီးတော့အဲ့ဒီဥပဒေတွေကိုဆက်ပြီးအသုံးပြုနေတဲ့ကိစ္စကိုပြောရမှာဖြစ်ပါတယ်။အဆူရနဲ့သဘောထားချင်းမတိုက်ဆိုင်တဲ့သူတွေရဲ့အတန်တွေကိုဖိနှိပ်တားဆီးတဲ့ဥပဒေတွေကိုချက်ချင်းရုပ်သိမ်းပေးဖို့လိုပါမယ်။နောက်ဒီမြေသိမ်းရသိမ်းဖြစ်နေတဲ့ကိစ္စတွေကိုထိရောက်စွာကင်တွယ်နိုင်တဲ့နည်းလမ်းရှိဖို့လိုပါတယ်။တခါဒီရခိုင်ပြည်နယ်အတွင်းရှိတဲ့ရိုဟင်ဂျာတွေနဲ့ရခိုင်ဒေသခံတွေကြားပြန်လည်အဆင်ပြေပြီးတော့တင့်တင့်စွာနေထိုင်နိုင်ရေးလှုပ်ဆောင်ပေးဖို့ထိရောက်တဲ့နီးလန်းတွေကိုအများဆုံးရှာဖို့လိုအပ်တယ်လို့ပဲပြစ်မှုကျူးလွန်ခဲ့သူတွေကိုလည်းအပြစ်ပေးအရေးယူဖို့လိုအပ်ပါတယ
်မြန်မာနိုင်ငံမှာလက်ရှိပြောဆိုဆွေးနွေးနေကြတဲ့မျိုးဆောင်ဥပဒေဟာလည်းလူမျိုးရေးဘာသာရေးအရအမုန်းပွားစေတဲ့ပြောဆိုမှုတွေဖြစ်တဲ့အတွက်ဒီမုန်းနှိမ်မှုတွေတိုးပွားစေတဲ့ပြောဆိုမှုတွေမရှိရအောင်အစိုးရအနေနဲ့ဆောင်ရွက်တည်နေလို့ဆိုပါတယ်မြန်မာနိုင်ငံမှာကျင်းပမဲ့အထွေထွေရွက်ောက်ပွဲတဖြည်းဖြည်းနှီးကပ်လာတာနဲ့အမျှအဲ့ဒီလူမျိုးရေးဘာသာရေးအရမုန်းပွားစေတဲ့ပြောဆိုမှုတွေရွက်ောက်ပွဲမဲဆွယ်ဆွေးနွေးမှုအတွင်ဖြစ်ပေါ်ခဲ့ရင်တိုင်းပြည်အခြေအနေဟာပိုပြီးဆိုးသွားနိုင်တယ်လို့လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ရဲ့အာရှရေးရလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကပြောပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်ပြောပြသွားခဲ့တာပါရှင်အခုတခါတော့မန္တလေးကနေရန်ကုန်အထက်ခီးရှည်ချီတက်စန္ဒပြနေကြတဲ့ကျောင်းသားတွေဘက်ကိုအလှည့်ပေးပါရစေမြန်မာနိုင်ငံအမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်နေကြတဲ့တပိတ်မောက်ကျောင်းသားတွေဟာအခုပုတ်ပားကနေကြောက်ပြောင်းမျိုးအထိရောက်လာနေပြီဖြစ်ပါတယ်။ဗုဒ္ဓဦးနေတော်ကတော့ဝဲလောင်တဲ့ပုတ်ပားမျိုးကြားကမြင်ဆိုင်တောင်ကြားမှာအတားအဆီးတွေကိုဖြတ်ကျော်ခဲ့ပေမဲ့ကျောင်းသားတွေကတော့တတ်မှတ်လန်းတိုင်ဆက်ပြီးတော့ခြိတက်လာနေကြတာပါ။အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တဲ့တပိတ်စစ်ကြောင်းတွေကိုအဖွဲ့၃ဖွဲ့ခွဲပြီးဥဆောင်နေတဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီဟာဘက္ကတာများအဖွဲ့ချုပ်နဲ့တက္ကသိုလ်ကျောင်းသားများတမကမြေလက်ကျောင်းသားတွေနဲ့စုစည်းထားတာလည်းဖြစ်ပါတယ်။ဒီကနေ့မှာတော့ရခိုင်ပြည်နယ်စစ်တွေမြို့ကျောင်းသားတမကကလည်းအမျိုးသားပညာရေးဥပဒေကိုကန့်ကွက်လာပါတယ်။ ARD တိုင်းကကျောင်းသားတွေကလည်းရန်ကုန်ကိုခြိတက်ဖို့ပြင်ဆင်နေကြပြီးကျောင်းသားတွေရဲ့ကျောင်းသားခေါင်းဆောင်တွေရဲ့ဆုံးဖြတ်ချက်ကိုစောင့်နေတယ်လို့ဆိုပါတယ်။နေပြည်တော်မှာအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးနေတဲ့ဘက္ကတာများအဖွဲ့ချုပ်ခေါင်းဆောင်တွေပြန်ရောက်လာပြီဖြစ်လို့မကြခင်ရှေ့ဆက်မဲ့လုပ်ငန်းစဉ်တွေကိုထုတ်ပြန်သွားဖို့ရှိကြောင်းလည်းသိရပါတယ်ရှင်။အခုတစ်ဆက်တည်းမှာပဲကျောင်းသားတွေရဲ့အမျိုးသားပညာရေးပေါ်ကန့်ကွက်မှုတွေနဲ့ပတ်သက်လို့တုံ့ပြန်ချက်တွေကိုလည်းပြောပြပေးပါဦးမယ်။ချီတက်စင်တာပြနေကြတဲ့ကျောင်းသားတွေရဲ့တောင်းဆိုမှုအရပညာရေးဥပဒေပြင်ဆင်နိုင်ရေးညှိနှိုင်းဆောင်ရွက်ဖို့လေးပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးပေါ်လာတာကိုအဖွဲ့အစည်းအများစုကကြိုဆိုလိုက်ကြပါတယ်။ဘ ਹੁ ချုပ်ကင်မှုလျှော့ကြဖို့ဆိုတဲ့အချက်မှာတော့အခြေအတင်ဆွေးနွေးစရာတွေဖြစ်လာနိုင်တယ်လို့လည်းသုံးသပ်ကြပါတယ်။အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကပြောပြပါမယ်ရှင်
။ပညာရေးဥပဒေပြင်ဆင်ပေးဖို့တမျိုးကနေတမျိုးကူးပြီးဆန္ဒပြနေတဲ့ကျောင်းသားတွေရဲ့လူရက်နောက်ပိုင်းဒီကိစ္စကိုဖြေရှင်းပေးဖို့အစိုးရကလေးပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးလမ်းဖွင့်ပေးလိုက်တာကိုသမရရဲ့ပညာရေးအကြံပေးဖို့ကိုဒေါက်တာဒေါ်ရင်ရွယ်ကကြိုဆိုလိုက်ပါတယ်။ကောင်းပါလေအခုလိုဆွေးနွေးတာဝန်တ
ာကျောင်းသားတွေနဲ့ဆရာမတို့နဲ့အမြင်နဲ့တလို့မကွာပါဘူး။ University Economy လို့ခေါ်တဲ့လက်လက်ဆောင်အုပ်ချုပ်နိုင်ငံတက္ကသိုလ်တွေကိုလိုက်ရောတာမလိုက်ရောတာတော့ဆုံးဖြတ်ချက်ချမဲ့လူတွေပေါ်မူတည်တာပေါ့။ဒီ360ခုတက္ကသိုလ်တွေနဲ့အသိဉာဏ်ပညာကျောင်းတွေဟာစနစ်တွေမရှိဘူး။တမတမအုပ်ချုပ်ဖို့ဥမာကျိုင်းတောင်မှာရှိတဲ့ပမောက္ခတူဆရာတူကရန်ကုန်မှာဆိုလို့ရှိရင်သူရန်ကုန်ကိုပြန်ပြောင်းနိုင်မှုအများကြီးသွားပြီ။ဒီလိုအခုကြောင်းလို့ပေါ်က160ကိုကြောင်းရှိတဲ့အတွက်ဘယ်လိုမှအဲ့ဒီကြောင်းကြီးကိုယ့်အကူညှိနှိုင်းပြီးလုပ်လို့မရဘူး။ဟိုဖြစ်ဖို့လမ်းနေတယ်လို့ပြောရမဟုတ်ဘူး။ဖြစ်တော့ဖြစ်ရမယ်။ဒါမှအချိန်တိုက်တာတစ်ခုပေးရမယ်။စင်ကာပူတောင်2005မှာဒီ SMU နဲ့ NUS National University of Singapore Full Autonomy ပေးလိုက်တာ။အဲ့တော့အတွက်ပြင်ဆင်ဖို့နှစ်ပေါင်းများစွာပြင်ဆင်ပြီးမှလုံးဝလွှတ်လိုက်တာ။သူတို့ပညာအရေးသူကြီးရောချက်သွားမယ်။စနစ်တွေရောကစင်ကြီးရဲ့ဖြစ်ကုန်တယ
်။ပညာရေးဥပဒေနဲ့ပတ်သက်လို့ဆန္ဒပြကျောင်းသားတွေကအချက်ဆက်တစ်ချက်တောင်းဆိုထားကြပြီးအဲ့ဒီထဲမှာဒေါက်တာဒေါ်ရင်နဲ့ပြောဆိုသွားသလိုဒေသအလိုက်ကျောင်းအလိုက်လွတ်လပ်စွာစီမံခန့်ခွဲနိုင်တဲ့ပညာရေးဆိုင်ရာကိုယ်ပိုင်ပြဋ္ဌာန်းခွင့်ပေးဖို့တောင်းဆိုချက်လည်းပါဝင်ပါတယ်။ဒီအချက်ပေါ်မှာအဓိကသဘောထားကွဲလွဲမှုရှိနေကြောင်းပညာရေးပြည်ပြောင်းလဲမှုကွန်ရက် NNE ရအဖွဲ့ဝင်မတ်တူတူမာကပြောပါတယ
်။ဒါကတော့တပိတ်ကိုစားတဲ့အစ်ဆက်တစ်ခုလို့တော့သမတ်နေမယ်။ကျောင်းသားတွေတောင်းတဲ့စက်တစ်ချက်ပေါ်မှာအငင်းပွားဝယ်ရချက်တွေရှိတာ哦။အမလက်ရှိနေရာရေးစနစ်ကဒီဘိုလ်ထုတ်ခံမှုများလွန်းနေပေါ့နော်အဒီတွေကျွန်တော်တို့ဘိုလ်ထုတ်ခံမှုဆော့ချရတဲ့နေရာကြီးသွားဖို့ပြောတဲ့အခါဟိုတဖြည်းဖြည်းပြင်မယ်ဆိုလို့ကျွန်တော်အယူဆကမှားနာပါအဲ့တော့အယူဆကိုအရင်ဆင်းရရမယ်ကျွန်တော်တို့ထင်တယ်အဲ့ဒီအယူဆမပြင်လည်မှုရရဆိုရင်တော့အဲ့ဒီအယူဆအောက်မှာဒီမှာစီမံခန့်ခွဲဆိုင်ရာထိန်းချုပ်မှုလို့ညွှန်းညွှန်းလန်းထုတ်ကန်မှုလို့အဲ့ဒါတွေအားလုံးကဘယ်လိုဖြေရှင်းလဲဆိုတဲ့နည်းလမ်းအပိုင်းကိုပြန်ရောက်သွားမယ်ဆိုတဲ့အဲ့တော့ဘလို့မျောလင့်လဲဆိုတော့ဟိုမှန်ကန်နဲ့ပေါ့နော်အစ်ဆုံဆင်းလေးကြီးလို့သွားပြီးဖို့ကျွန်တော်မျောလင့်ထားတယ်ပေါ့နော
် Triangle အမျိုးသမီးအဖွဲ့တာဝန်ခံဒေါခင်လေးကတော့အစိုးရရဲ့အခုလိုဖိတ်ခေါ်မှုပေါ်သတိနဲ့ကြိုဆိုတယ်လို့သုံးသပ်ပါတယ
်သူတို့တကယ်လားစိတ်ကောင်းစေတနာကောင်းရှိရယ်ဆိုရင်ရက်60တောင်းတွေကရန်ကုန်မောင်ကလေးတွေလေးရဲ့မျိုးပတ်ပြီးဆန္ဒပြတဲ့ဟာသူတို့အချိန်ကြီးခေါ်ပြီးတော့ဆွေးနွေးလို့ရတယ်အဲ့မဲ့အဲ့ဒီအချိန်တုန်းကဘာမှမလုပ်ခဲ့ပဲနဲ့အခုတနင်္ဂနွေလုံးတိုင်းတာနဲ့ဒီလူလူအလုံးကဝင်းရံမဲ့အနေထားမျိုးမြင်နေတော့မှအမှုရှုလို့နဲ့ထခေါ်လိုက်တာဒီကျမတို့တိတ်ပြီးတော့ယူသားတယ်လို့မထင်ဘူးနောက်တစ်ခုကကျမတို့ကျောင်းသားတွေဒီအကြမ်းမဖက်တဲ့နှင်းနဲ့ပြုလုပ်တာဖြစ်တဲ့အတွက်ဒီလူလူအနေနဲ့လည်းတက်နိုင်ကြမြဝန်လုံးပံ့ပိုးစီခြင်းနဲ့တချို့မှာကျမအမြင်ရှိနေရတယ်ကြားရတယ်ဒီကျောင်းသားတွေကအစ်မဟုတ်ရဲ့လားအကြေဒီလိုကျောင်းသားတွေလှုပ်လိုက်တဲ့အတွက်တန်းကြီးစုပူပြီးတော့အာဏာပြန်သိမ်းသွားမှလား2015ရွေးကောက်ပွဲကိုနှောင့်ယှက်ပေးမှလားလို့မြင်နေတဲ့အမြင်လေးကျမတို့ကြားတဲ့အတွက်အဲ့ဒါကိုလည်းပြည်သူလူထုရှင်းရှင်းလင်းလင်းနားလည်ဖို့လိုပါတယ်ကျမတို့ရင်ဆိုင်တတ်နေရတဲ့ပြည်သူတွေဒီဂန်ဒမန်တွေမဟုတ်ဘူးเนาะအခန်းထဲမှာထိုင်ပြီးတော့တောင်းဆိုပါသည်ပြစ်လုပ်ပေးပါလို့ပြောနေလို့မရဘူးဆိုတာကိုဒီကျောင်းသားတွေရဲ့ဒီတိုက်ပွဲဝင်ဟိုကနေတက်တည်ကြတယ်ကျမတို့အဲ့လိုမျိုးပဲမြင်ပါတယ
်အစိုးရလွှတ်တော်ကျောင်းသားနဲ့ NNE ရကိုယ်စားလှယ်တွေပါဝင်တဲ့လေးဝင်ဆိုင်ဆွေးနွေးပွဲကို February 1ရက်တနင်္ဂနွေနေ့မှာကျင်းပဖို့ရှိပါတယ်ခင်ဗျာ
။ကိုညာဝေအောင်ပြောပြခဲ့တာပါရှင်။အခုတခါတော့မြမပြည်တွင်းကကလေးတွေအတွက်လူမှုကယ်ဆယ်ရေးလိုအပ်ချက်တွေအကြောင်းကိုအလှည့်ပေးခြင်းပါတယ်။မြမပြည်တွင်းကဒေသအတော်များများမှာကလေးငယ်ပေါင်း2000ခွဲလောက်ဟာလူမှုကယ်ဆယ်ရေးအထောက်ပံ့တွေလိုအပ်နေသေးတယ်လို့ကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ UNICEF ကပြောလိုက်ပါတယ်။2015ခုနှစ်အတွင်းကုလသမဂ္ဂအဖွဲ့အစည်းတွေရဲ့ရန်ပုံငွေတောင်းခံမှုထဲမှာမြမနိုင်ငံဟာဒေသရင်းနိုင်ငံတွေထဲကဦးစားပေးရမယ့်နိုင်ငံအဖြစ်ရှိနေသေးတယ်လို့ UNICEF ကပြောလိုက်တာပါ။ VOA သတင်းတောက် Steve Harman ရဲ့သတင်းပေးပို့ချက်ကိုနန်းလောင်ကပြောပြထားပါတယ်ရှင်။
အရှနိုင်ငံတွေထဲမှာမြန်မာမြောက်ကိုရီးယားနဲ့ဖိလစ်ပိုင်နိုင်ငံတွေအတွက်ဒီနှစ်အတွင်းမှာရန်ပုံငွေချပေးဖို့လိုတဲ့ဦးစားပေးနိုင်ငံတွေဖြစ်တယ်လို့ကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ UNICEF ကပြောပါရယ်မြန်မာနိုင်ငံကအာဟာရချို့တဲ့မှုခံစားနေရတဲ့အသက်၅နှစ်အောက်ကလေးငယ်တွေအတွက်အမေရိကန်ဒေါ်လာ25သန်း30ဖို့မျှဝေထားတယ်လို့ဆိုပါရယ်ကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းနဲ့ရခိုင်ဒေသကအရေးပေါ်အခြေအနေတွေကြောင့်ကလေးငယ်ပေါင်း3,400လောက်လူမှုကူညီရေးတွေလိုအပ်လာကြတာပါရခိုင်ဒေသတွေကနှစ်နှစ်ကျော်ကြာတဲ့လူမျိုးရေးနဲ့ဘာသာရေးဆန်တဲ့ပဋိပက္ခတွေကြောင့်မွတ်စလင်နဲ့ကုလသမဂ္ဂအခေါ်ရိုဟင်ဂျာတွေအနစ်နာဆုံးဖြစ်ခဲ့ရပါတယ်။လူမှုကူညီရေးအဖွဲ့အစည်းတွေအတွက်လည်းအတော်လေးကိုခက်ခဲခဲ့ရပါတယ်။ UNICEF ရဲ့အရေးပေါ်အခြေအနေဆိုင်ရာအရှိတောင်အာရှရဲ့အကြံပေးသူ Carmen Van Hesis ကအခုလိုပြောပါရယ်။
They have at times on various sides of the communities
challenges on the land view အဲ့ဒီအချိန်တုန်းကတိတ်ကိုခက်ခဲခဲ့တာပါ။ဘာကြောင့်လဲဆိုတော့လူတွေကတိတ်ကိုစိုးရိမ်နေကြလို့လေအသက်ကယ်ဆယ်ရေးအကူအညီတွေကိုပေးနေတာဖြစ်တဲ့အကြောင်းလူတိုင်းသိအောင်လုပ်နေရပါတယ်ပြလိုက်တာမျိုးမရှိပါဘူ း Van Hesis ကတော့မြောက်ကိုရီးယားအပါအဝင်လူမှုကူညီရေးရမုံငွေ30ဖို့ဒေါ်လာ18သန်းလိုအပ်နေတယ်လို့ဆက်ပြောပါတယ်ဒီထဲမှာဆက်တိုက်ပြင်းပြင်းဖြစ်နေတဲ့ရေဖေးဒုက္ခတွေတသိန်းအတွဲကြိုတင်တူလောင်ချဖို့လိုတဲ့လူမှုကူညီကယ်ဆယ်ရေးပစ္စည်းတွေအတွက်လည်းသစိတ်တစ်ပိုင်းပါဝင်ပါတယ်
In flooding situations, everything, of course, in DPRK is very much led by the government.
ဆိုရင်အရာရာလိုအပ်လာပါတယ်။မြောက်ကိုရီးယားဆိုရင်တော့အစိုးရဘက်ကဥဆောင်လုပ်ကိုင်ဖို့ပို့ပြီးတော့များပါတယ်။ဒါပေမဲ့လည်းကလေးတွေရဲ့အသက်ကိုကို့အေဂျင်စီကဥဆောင်ကယ်ဆယ်နိုင်မဲ့အခြေအနေရအောင်စောင့်ကြည့်ရမှာပေါ့။တခြားအေဂျင်စီတွေကလည်းဒီလိုပဲလုပ်ကိုင်နေကြတဲ့အတွက်ဝမ်းသာစရာပါ။ဒါကြောင့်ဒါကိုပူးပေါင်းလုပ်ကိုင်တဲ့ပုံစံမျိုးနဲ့တွားနေပါတယ်။ အသက်ကယ်ဆယ်တဲ့လူမှုရေးကကူညီတွေတိတ်ကိုလိုအပ်နေတဲ့မြောက်ကိုရီးယားကကလေးငယ်တွေအတွက်အာဟာရ၊ကျန်းမာရေး၊ရေနဲ့ရေတန့်ရရှိရေးအပြင်ဒီကိုရေတန့်ရှင်ရေး၊ကျန်းမာရေးပညာပေးမှုအတွက်လိုအပ်မှုတွေကို UNICEF ကတောင်းဆိုချက်မှာဖော်ပြထားပါတယ်။ဖိလစ်ပိုင်နိုင်ငံအတွင်းကသဘာဝဘေးအန္တရာယ်အမျိုးမျိုးသားမက2013ခုနှစ်ကဟိုင်ယန်တိုင်ဖွန်းမုန်တိုင်းဝင်ရောက်တိုက်ခတ်ခဲ့တဲ့ဖိလစ်ပိုင်နိုင်ငံဒေသအတော်များများကလူတွေနှစ်လန့်ထူနိုင်အောင်ကြိုးစားနေရုံမှာဖိလစ်ပိုင်တောင်ပိုင်းကမင်ဒနိုပြည်နယ်ကကလေးတွေအတွက်ကတော့တိုက်ပွဲတွေရဲ့ဒဏ်ကိုခံစားနေရဆဲဖြစ်တယ်လို့ UNICEF ကပြောပါရယ်ဒ ီဒေတာကကလင်းငယ်တင်နှုံလျှော့ချဖို့နဲ့ကလေးရီပညာတင်ကြရဲ့အတွက်ဖိလစ်ပိုင်နိုင်ငံရဲ့ရမုံငွေကိုဒီနှစ်ဒေါ်လာ70သန်းထိတိုးမြှင့်လိုက်ဖို့ UNICEF ကစူးစမ်းရှာဖွေနေပါတယ်။ဒါရီအလုံးဟာ UNICEF ကတစ်ကမ္ဘာလုံးအတိုင်းအတာနဲ့အများဆုံးတောင်းဆိုရရမုံငွေ 3.1 ဘီလီယံဖြစ်ပြီးအရင်နှစ်ကထက် 1 ဘီလီယံပိုတိုးတောင်းဆိုထားတာပါ။ဒီရမုံငွေကိုကမ္ဘာ62နိုင်ငံကကလင်းငယ်တွေကိုကူညီပေးဖို့ဖြစ်တယ်လို့အေဂျင်စီကပြောဆိုပါတယ်ရှင်။
နန်းလောင်ပြပြသွားခဲ့တာပါရှင် VOA American တန်ရဲ့တောက်ကြနေညာပဲအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင် VOA American တန်ကိုအီးမေးလ်ကတဆင့်ဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်အင်တာနက်ဆာမျက်နှာကနေနောက်ဆုံးရသတင်းတွေသတင်းဆောင်ပါတွေနဲ့သတင်းပတ်စင်ကန်တာတွေကိုနားဆင်ဖတ်ရှုလို့ရဆိုရင်တော့ burmese.voanews.com မှာလာရောက်ဖတ်ရှုနိုင်ပါတယ်အခုနောက်ဆုံးချက်နေသေးတဲ့ဒီချင်းပြည်နယ်ဘက်ကဘာသာရေးဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုအလှည့်ပေးပါစီဟာခမျိုးကခရီးရန်ဘာသာရေးထိမ့်မှတ်လောကကတိုင်ကိုချင်းပြည်နယ်အစိုးရကပြောင်းရွှေ့ခိုင်းတဲ့အတွက်ချင်းနိုင်ငံရေးပါတီတွေနဲ့ချင်းလူမှုအဖွဲ့အစည်းတွေကပြည်နယ်အစိုးရကိုကန့်ကွက်ခဲ့ကြပါတယ်ချင်းပြည်နယ်အစိုးရအဖွဲ့ဘက်ကတော့ခွင့်ပြုချက်မရှိဘဲလောကကတိုင်ဆောက်လုပ်ခဲ့တဲ့အတွက်ဥပဒေလုံထုံးလုံနည်းအရပြောင်းရွှေ့ခိုင်းရတာဖြစ်တယ်လို့တုံ့ပြန်ထားပါတယ်အခြေအနေအပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါချင်းပြည်နယ်ဟာကားမြို့စုတောင်းပြည်တောင်ကုန်းပေါ်မှာစိုက်ထူထားတဲ့ခရီးရန်ပါရာရေးထိမ့်မှတ်လက်ဝကတိုင်ကိုချင်းပြည်နယ်စိုးရဖွဲ့ကနေပြောင်းရွှေ့ခိုင်းတဲ့ပုံမှာချင်းနိုင်ငံရေးပါတီတွေနဲ့ချင်းလူခုရေးဖွဲ့တွေကနေကန့်ကွက်ခဲ့ကြပါတယ်။အခုလိုချင်းပြည်နယ်မှာပါရာရေးလွတ်လပ်စွာကိုယ်ကွယ်ယုံကြည်ခွင့်ကိုပြည်နယ်စိုးရကပိတ်ပင်လာတဲ့ပုံမှာချင်းမျိုးသားဒီမိုကရက်တစ်ပါတီအနေနဲ့ချင်းပြည်နယ်စိုးရနဲ့ဓမ္မရဦးသိန်းစိန်ကိုကန့်ကွက်စွာပြေပို့ထားတယ်လို့ပါတီရဲ့သွေးမှုစလိုင်းကျဲဦးဝေထောင်က VOA ကိုခုလိုပြောပါတယ်။
ကျွန်တော်ချင်းခရရန်တွေကအထူးသဖြင့်ဘာသာရေးပိုင်းမှာကျွန်တော်ဖြားကြောင်းတော့ဒီလောကတိုင်းတော့ဟိုတိဆောက်ခွင့်မှာကျွန်တော်မှာအများကြီးရဟန္တာမှုတွေကျွန်တော်ခံရတယ်လေ
ဟာကမျိုးမြို့တင်ရက်ွက်စူတောင်းပြည်တောင်ကုန်းပေါ်မှာစိုက်ထူထားတဲ့လောကတိုင်းကိုဇန်နဝါရီလမကုန်းခင်ပြောင်းရွှေ့ကြဖို့ပြည်နယ်ဝန်ကြီးချုပ်ဦးဟုံးငိုင်းကဇန်နဝါရီလ23ရက်နေ့မှာအမိန့်ထုတ်ပြန်ခဲ့တာပါအခုလိုလောကတိုင်းပြောင်းရွှေ့ဖို့အမိန့်ထုတ်လာတဲ့ပုံမှာချင်းလူခုရေးဖွဲ့ကလည်းကန့်ကွက်ခဲ့ပါတယ်ဒီလက်ဝကတိုင်မပြောင်းရွှေ့ဖို့နဲ့လက်ဝကတိုင်တိဆောက်ရေးမှာပါဝင်ခဲ့သူတူကိုအမှုမဖွဲ့ဖို့ချင်းလူခွေရေးဖွဲ့ကနေပြည်နယ်စိုးရကိုတောင်းဆိုထားတယ်လို့အဖွဲ့ရဲ့ညွှန်ကြားရေးမှူးစလိုင်းပူလီယန်မန်ကပြောပါတယ်။အခုလိုပြောင်းရွှေ့ခံရမဲ့ဒီလက်ဝကတိုင်ဟာဒေသခံတူဖြစ်သူပူဂျေပီပြက်တင်ဆန်းကသူဝယ်ယူပိုင်ဆိုင်ထားတဲ့မြေနေရာမှာတိဆောက်ထားတာဖြစ်ပြီးအမြင့်ပေ54ပေခန့်ရှိပါတယ်။ဒီလက်ဝကတိုင်ဆက်လုပ်ထမ်းမှုနဲ့ပတ်သက်ပြီးတော့ချင်းလူခွေရေးဖွဲ့ရဲ့ညွှန်ကြားရေးမှူးစလိုင်းပူလီယန်မန်ကအခုလိုဆက်ပြောပါတယ
်။ဘူဘောပိုင်းမြေမှာသူစိတ်ထူထားတာဖြစ်ပါတယ်လို့ပြောထားပါတယ်။တိဆောက်ထားတဲ့ပုဂ္ဂိုလ်ကသူရစီမှာအဲ့ဒီအခွင့်တောင်းတာမျိုးလုပ်တလားလို့ပြောနေတဲ့ခါကျတော့သူမကောင်းထားဘူးတဲ့။ဘာဖြစ်လို့လဲဆိုတော့သူ့အနေနဲ့တောင်းလို့ရှိရင်လည်းခုပြမှာမဟုတ်ဘူးလို့သူယုံကြည်တယ်တဲ့
။ချင်းပြည်နယ်ထဲမှာဆိုရင်ခရီးရန်ပါရာဝင်တွေအများစုနေထိုင်ကြတဲ့ဒေသတစ်ခုလည်းဖြစ်ပါတယ်။လက်ရှိချိန်လေးကတော့ချင်းပြည်နယ်ထဲကခရီးရန်ပါရာဝင်တွေအနေနဲ့ဘာသာရေးကြခွဲခြားမှုခံနေရတယ်လို့လည်းချင်းမျိုးရာဒီမိုကရက်တစ်ပါတီရဲ့အသွေးမှုစလိုင်းကျဲဦးဖစ်ထောင်ကအခုလိုပြောပါတယ်။
ချင်းပြည်နယ်အစိုးရဘလကောင်ဒီဘိုးအစိုးရဘလကောင်ဒီသူတို့ရဲ့အစိုးရရန်တရားကိုတော့အဆုံးပြုပြီးတော့မှဘုဒ္ဓဘာသာကိုပို့ပြီးတော့ဦးစားပေးတဲ့အပိုင်းတွေတော့ဥမာသင်္ကတနာကြီးကိုဒီဌာနကိုကြည့်ပါလားအဲ့မှာဒီဘတ်ဂျက်တွေဆိုလို့ရှိရင်ကျွန်တော်ခရရနေတပြားမှမရဘူးပေါ့လေ
ဒီလက်ဝါကတိုင်ကိုစလုပ်ခဲ့တဲ့ပူဂျီပီပြက်တင်ဆန်းဟာအထက်အနာပိုင်းလေးရဲ့ခွေးပြည့်ချက်မရဘဲလှုပ်ဆောင်ခဲ့တာကြောင့်လှုပ်ထုံးလုံနည်းရပြောင်းရွှေ့ခိုင်းတာဖြစ်တယ်လို့ချင်းပြည်နယ်အစိုးရဝန်ကြီးပူပန်ထောင်းက VOA ကိုခုလိုပြောပါတယ်
မြန်မာဥပဒေအရအချာကြီးအတွင်းပြုတ်ချင်တဲ့တွင်တော့ပြည်ရင်ချက်တော့တင်ရပါတယ်။နောက်တော့မှအဲ့ဒီဟာကြီးတင်ပြတာဒီပါကြီးလည်းမရှိတဲ့အခါအဲ့ဒါကလုံထုံးလုံးကြီးနဲ့နေနေတဲ့ဆက်ဟိုလာဖြစ်ပါတယ်
။ချင်းမျိုးရာဒီမိုကရက်တစ်ပါတီအနေနဲ့ကတော့အခုလိုခရီးရန်ဘာရာရေးထိမ့်မှလက်ဝါးကတိုင်ကိုပြောင်းရွှေ့ခိုင်းတာဟာဘာရာရေးကိုချိုးနှံရရောက်ပြီးချင်းမြင့်နယ်ဆိုရနဲ့ခရီးရန်ဘာရာဝင်တွေကြားပြန်လည်လေးစားယုံကြည်မှုကိုပြက်ပြားစေနိုင်တယ်လို့တရားမျှတခြင်းလွတ်လပ်ခြင်းညီမျှခြင်းဆိုတဲ့လောကဘာလတရားနဲ့လည်းအဟံသားဖြစ်နေကြောင်းကန့်ကွက်စွာပြောပြခဲ့ပါတယ်။ချင်းလူခွေရဖွဲ့ရဲ့မှတ်တမ်းအရချင်းပြည်နယ်မှာအရင်ဆိုရလက်ထက်ကတည်းကစပြီးအခုဆိုရတဲ့လက်ထက်အထိလက်ဝါကတိုင်စုစုပေါင်း73ခုဖြည့်ဆည်းခံစားရတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
။နိုင်ကွန်းအိမ်ပြောပြသွားတာပါရှင်။မကြခင်ထုတ်လင်းမဲ့ဒုတိယပိုင်းအစည်းအဝေးတွေမှာတော့ကျမ်းမာရေးဥအောင်ခင်ရဲ့မြမရေးသုံးသက်ချက်နဲ့တိုင်းရင်သတင်းလွှာကန်တာတွေကိုနားဆင်ကြရပါမယ်ရှင်။ဘူယိုရေကိုစာရိုက်ကနေပြီးတော့ဆက်သွယ်လို့ရင်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြောင်းလည်းပြောပြပါရစေရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်ဝီဝေမြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဇန်နဝါရီလ29ရက်ကြာသပတေးနေ့ညပိုင်းထုတ်လွှင့်ချက်တွေကိုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးနားဆင်ရမယ့်ည10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 50 24နဲ့လိုင်းလက်မီတာ190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်အခုညပိုင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးကျမ်းမာရေးကန္တာကိုနားဆင်ကြရမှာဖြစ်ပြီးဦးအောင်ခင်ရဲ့မြမရေးတုံသက်ချက်နဲ့တိုင်းရင်သတင်းလွှာမှာတော့အပြစ်ခတ်ရက်စဲရင်းနဲ့ပတ်သက်လို့ထောက်ခံစန္ဒပြပွဲတရက်မွန်ပြည်နယ်မှာကျင်းပဖို့ရှိပါတယ
်ဒီပွဲအသေးပြလောက်ရမယ့်ယူရချက်ကကျွန်တော်တို့ဒီမှာတနင်္ဂနွေလောအပြစ်ခတ်ရက်စဲရင်းအတွက်တို့တို့လူဦးနှစ်ဖက်လက်မှတ်ရေးထိုးဖို့အတိတ်က
စန္ဒပြပွဲဦးဆောင်သူဥမင်ထွန်တောင်းရဲ့ပြောပြချက်နဲ့အတူတခြားတိုင်းရင်သားဒေသကသတင်းလွှာတွေကိုနားဆင်ကြရမှာပါရှင်အခုရင်ဆုံးကျမ်းမာရေးကန္တာကိုထုတ်လွှင့်ပေးသွားပါမယ်ဒီတစ်ပတ်မှာတော့epilepsy လို့ခေါ်တဲ့အတက်ယောဂအကြောင်းကိုနားဆင်ကြရမှာပါအတက်ယောဂကိုမြမရက်စကားနဲ့ဝက်ယူပြန်တယ်လို့ပြောတတ်ကြပါတယ်ဒါပေမဲ့ကလေးတွေတက်တဲ့အခါတိုင်းအလုံးကတော့ epilepsy အတက်ယောဂမဟုတ်တာကြောင့်ဒါကိုခွဲခြားသိနိုင်ဖို့အရေးကြီးတယ်လို့ကလေးအထူးကူတွေကပြောပါတယ် epilepsy ခေါ်အတက်ယောဂဘာကြောင့်ဖြစ်ရပြီးဘလို့လက္ခဏာတွေပြလဲဘလို့ကာကွယ်ကုသမှုတွေပေးနိုင်ပါသလဲဒီအကြောင်းတွေကိုစိတ်တက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပါမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါမောက္ခဒေါက်တာစောဝင်းခင်ဗျာကလေးငယ်တွေဖြားလို့တက်တဲ့အကြောင်းကျွန်တော်တို့ပြောပြီးမှအခုတစ်ခေါက်တော့ဆရာကြီးမဖြားပဲတက်တဲ့အကြောင်းပြောကြည့်အောင်ဒီကလေးငယ်တွေမှာမဖြားပဲတက်တာရောမြန်မာနိုင်ငံမှာဖြစ်လေရှိလားဆရာ
မဖြားပဲတက်တာရောမြန်မာနိုင်ငံနဲ့မဟုတ်ပါတော့ကလေးငယ်တွေမှာတဲ့မဖြားပဲတက်တာလည်းတော်တော်လေးရှိပါတယ်ကျွန်တော်တို့ရဲ့နေ့စဉ်လှုပ်ရှားနေတဲ့ဒီဆောင်းဘွားမှာတော့ဒီလိုပဲမဖြားပဲတက်တဲ့ကလေးကတော့အများကြီးလိုလိုရှိနေပါတော့
ဟုတ်ကဲ့ဆရာ
အဲ့တော့ကျွန်တော်တို့မကြခဏတွေ့တယ်ပေါ့နော်ဟု
တ်ဟုတ်ကဲ့ဆရာအဲ့တော့ဘာကြောင့်မလို့ခုလိုဒီကလေးငယ်တွေမဖြားပဲတက်ရတာလဲဆရာလေ
းဒီတက်တယ်ဆိုတော့ပေါ့နော်ဒီကောပမာလို့တော့ဘယ်ယူကြတယ်လို့ခေါ်တယ်ပေါ့ဒါမှလည်းပိုကောင်းတဲ့ဥစားတော့တက်ရောကလို့ခေါ်တာပဲပိုပြီးတော့ကလေးတွေပေါ့သူ့ရဲ့အကုန်သိက္ခာတက်ကြမထိကြိုက်ဘူးပေါ့နော်အဲ့လိုမျိုးသုံးနေမှာအဲ့တော့ဒီမဖြားပဲတက်တဲ့ကလေးယောဂတွေကလည်းအချို့မှာကြတော့လည်းအကြောင်းရှိတယ်ပေါ့ဟိုငယ်ငယ်တော့ဟိုနောက်ထိကြိုက်တာလို့တခါလေးကျလည်းထိခိုက်တိုင်းရပြီးတော့အကောင်းမှအနေရဖြစ်သွားတာ။တခါလေးကျလည်းကောင်းတဲ့မှာအကျိတ်ဖြစ်တာနေပြီးတော့အဲ့ဒီအကျိတ်ကဆပြီးတော့ဖြစ်တော့မှဒီပြင်လက္ခဏာမပြပဲထက်တာနဲ့ပြတာပေါ့နော်။ဒါမျိုးတွေဖြစ်နိုင်ပါတယ်။ဒါပေမဲ့လည်းချို့မှာကျတော့လည်းဘာအကြောင်းမှရှာမရဘူးပေါ့နော
်။ဟုတ်ကဲ့။ဘယ်အရွယ်ရဲ့ဒီကလင်းငယ်တွေမှာအဖြစ်များလဲဆရာ
။တော့တက်တာတော့ဒီမွေးကင်းစနေပြီးတော့ဟိုတက်ကြီးတဲ့အထိဖြစ်နိုင်တာပေါ့နော်။အဲလူကြီးနေနဲ့ဆိုင်ရင်ကလေးတွေကတက်တာပို့ပြီးတော့တွေးရတဲ့ရောဂါဖြစ်ပါတယ်။မွေးကင်းစမှာတက်တဲ့လက္ခဏာကျတော့ကလေးကြီးမာလေးလို့ဆိုင်ငင်ဆိုင်ငင်တက်တာမျိုးမဟုတ်ဘူးပေါ့နော်အဲ့လိုလည်းလည်းအကောချမ်းမှုရှိပါ
ဟုတ်ကဲ့အဲ့တော့အခုလိုဒီကလေးငယ်တွေတက်တာနဲ့ပတ်သက်ပြီးတော့အသိအသင့်ဆုံးအချက်နှစ်ချက်သုံးချက်ပြောမယ်ဆိုရင်ဆရာကြီးဘယ်အချက်တွေအဓိကထောက်ပြမလဲ
အဓိကတော့ဒီကလေးတွေတက်တယ်ဆိုရင်ကျွန်တော်တို့ဆီလည်းအကြံခဏလာပြတာပေါ့နော်ဒါပေမဲ့တက်တာကအမျိုးအစားမျိုးစုံရှိတယ်ဒီချိန်ထဲမှာပဲဒီတကယ်တက်တာမဟုတ်ပဲနဲ့တက်တာနဲ့ဆင်းရင်တူတဲ့ခြားရီလက္ခဏာတွေလည်းရှိတယ်ပေါ့အဲ့တော့ကျွန်တော်ကအရေးကြီးတော့ဘယ်မှာရှင်ရဲ့ပေါ်ပြချက်ပေါ့နော်မြန်မြန်တက်တဲ့ပေါ်ပြချက်ကအရေးကြီးပါကျွန်တော်ကသင်ချာပြမေးရဘလို့ဖြစ်လဲမျက်နှာတွေကဘလို့နေလဲမျက်နှာကျောဆွဲသွားလားလက်တွေချော်ရဇငင်ဇငင်ဖြစ်သလားလှုပ်ထွက်သလားရှားကိုင်းမိသလားစီးတွေဝင်နေထွက်သွားလားပေါ့ဒီလိုလက္ခဏာတွေရှိတော့ဒါတက်တာကတော်တော်လေးဒေတာသလောက်ပါ
ဟုတ်ကဲ့အခုလိုဒီရုတ်တရက်ဖြစ်လာပြီဆိုတော့ဒီဖြစ်တဲ့နေရာမှာပဲအိမ်မှာဖြစ်ဖြစ်ကျောင်းမှာဖြစ်ပေါ့ဆရာနော်ဘလို့မျိုးဒီအချိန်မီရှိဦးသူနာပြည့်စုံမှုပေါ့လုတ်ပေးလို့ရတယ
်တက်တဲ့ချိန်မှာဒီကလေးကတက်ရှူတာမမှန်တော့ပေါ့တက်ရှူတဲ့ကြက်သားတွေလည်းတွားပြီးတော့ထိခိုက်တယ်အဲဒါကြောင့်ကလေးကိုပြင်းပြီးပုံမှန်ထားရမယ် ပြီးလို့ရှိရင်တစားမောက်နေတာပေါ့သူရဲ့ရှာနောက်ကိုခောက်ပြီးတော့ပြိမသွားအောင်တစားမောက်နေတာထားရမယ်နောက်ပြီးတော့လက်တွေခြေောက်တွေချိုးတာမလုပ်ရပါဘူးဘာလို့ဆိုတော့လုံးလက်တက်တာဆက်တက်မှာဆိုတော့ပိုနာရုံပဲရှိမှာပေါ့နော်အဲနောက်ကစက်တင်ဘာလ20ရက်နေ့ဆိုရင်နည်းနည်းလေးဆွဲထုတ်ပါမယ်။ဒါမဲ့တက်နေတဲ့အခါကျတော့အတင်းပါတယ်လို့မလဲပါဘူး။အဲနောက်ကကျွန်တော်တို့အတက်ကဝစီပေါ်တာစီပန်ဆိုရဲနေထည့်လို့ရတယ်။နော်အဲဒါကျွန်တော်တို့စီတုပိုက်လေးနဲ့ပြေးထားရှိပါတယ်။ဒီရှိဥသူနာပြုစုခြင်းကတော့ကျွန်တော်တို့အရင်ပြောခဲ့တယ်အပူချိန်ကြီးလို့တက်တာနဲ့အပူချိန်မပူဘဲနဲ့တက်တာနဲ့သဘောတရားချင်းအတူတူပါပဲ။ကုသခြင်းအတူတူပါ။ဒါမဲ့ဒီမကြောင်နဲ့တက်တက်တဲ့ကလေးတွေမှာတော့မကြာခဏတက်ရင်တက်တဲ့အချိန်မှာဒီအောက်ဆီဂျင်မရတာနဲ့အုန်းနောက်ထိခိုက်မှုတွေပါပိုဆိုးသွားနေလေ။အဲ့တော့ကျွန်တော်ကတက်တဲ့အချိန်မှာပါရှိတယ်လို့ရတဲ့စမ်းသပ်မှုတွေပေါ့။ MRI ရိုက်တာတို့ဒီအုန်းနောက်ကို EEG ရိုက်တာတော့လည်းတော်တော်များများပျောက်ရဲတက်တဲ့ကလေးတွေမှာဒုတိယကျန်လောက်ဆိုကျွန်တော်စလုပ်ပါ။အုန်းနောက်ကရဲ့ဆစ်စမ်းသပ်မှုပေါ့နော်။ရဲ့ဆစ်စီကြောင့်တော့တက်တာနဲ့တပြင်းဆင်းပြင်းတူတဲ့ရောဂါတွေကိုခွဲခြားဖို့အတွက်တို့ပေါ့စစ်တာတော့လည်းလုပ်ပါ
ဟုတ်ကဲ့ဆရာအခုလို့တခါဖြစ်ပြီးလို့ရှင်ပေါ့ဆရာเนาะနောက်တစ်ခါမဖြစ်အောင်ကာကွယ်ဖို့အတွက်ရော
တကယ်တက်တယ်ဒုက္ခလည်းပြီးနေလဲဆိုတော့ကျွန်တော်တို့ကဒီအတက်ကာကွယ်ဆေးတွေပုံမှန်ပြည့်ထားလို့ရပါတယ်တော်တော်များများတော့တောက်ဆေးတွေပါပဲဒီဆေးတွေရဲ့သဘောကလည်းဘယ်ချိန်မှတက်မှန်မှမသိတဲ့အတွက်လောက်လျှောက်နေတိုင်းပြည့်ထားရတော့ပေါ့เนาะအဲ့တော့ဒီလိုမှန်မှန်ပြည့်ထားလို့ရှိရင်တော်တော်များများကလေးတွေတော့မတက်အောင်ကျွန်တော်ထိန်းထားပြီးလို့ရ
ဟုတ်ကဲ့ဆရာ
ဒါပေမဲ့ဒီဆေးကိုရုပ်ပြည့်ထားလိုက်ရင်လည်းရမ်းပြန်တက်တတ်တယ်ပေါ့နောက်သူဒီဆေးဦးလည်းတခါလဲစအများကြီးမပေးဘူးပေါ့နော်ကျွန်တော်ဖြည်းဖြည်းနဲ့တိုးတိုးတိုးတိုးသွားမယ်တပတ်တခါတော့ဆေးတို့တော့ဘလောက်အနည်းဆုံးနဲ့ဒီတက်တာကိုထိနိုင်တယ်ပေါ့ဒါပေမဲ့ကျွန်တော်တို့ကလုံးဝမတက်ဘဲနဲ့နှစ်နှစ်ကျော်သွားပြီဆိုတော့ဆေးကိုတဖြည်းဖြည်းချင်းပြင်ပြီးဖြတ်လို့ရပါတယ်
ဟုတ်ကဲ့ယောဂကုသမှုအနေနဲ့ဆရာကုနာပြောတဲ့ဒီယောဂရှာဖွေဆုံးဖြတ်ပြီးတဲ့အခါမှာပေါ့ဆရာနော်ဘလိုတွေကုသပေးနိုင်လဲ
အဓိကတော့အဲ့လိုပေါ့ဟို underlying cause ပေါ့နော်ဆိုတော့အကျိတ်ရှိတယ်ဆိုတော့လည်းအကျိတ်ကိုခွဲထုတ်တာတော့လုပ်ရမှာပေါ့နော်ဒါပေမဲ့တော်တော်များတော့ဘာမှရှာမတွေ့လို့ရှင်ကျွန်တော်ကတက်ကဝေးလေးပြီးရပါဒီဖြတ်တဲ့ကလေးတွေမှာသေးသေးချာချာကုရင်သူကတာမန်ဘဝကိုရနိုင်တယ်ဥပမာကြောင်းတက်လို့ရမယ်ပညာတင်လို့ရမယ်တော့အာဂဇာလုပ်လို့ရမယ်ဟောသူများလို့ဘဝကိုရှောက်ရမ်းနိုင်တယ်ပေါ့အဲ့တော့ရေးချင်မှလည်းသူတို့မှအိမ်တော်ပြုလို့လည်းရတာပဲတကယ်လို့လူဝရင်ဆေးကိုတစ်သက်လုံးတော့တောက်ချင်တော့
ဟုတ်ကဲ့အဲ့ဒီတော့ဒီယောဂါတစ်ခေါက်ဖြစ်လာခဲ့ပြီဆိုတော့ဆရာတော့နောက်တစ်ခေါက်မဖြစ်ဖို့အတွက်အန္တရာယ်ဖြစ်နိုင်တဲ့အနေအထားတွေဒီရှောင်သင့်တဲ့အနေအထားတွေရှိလား
ကျွန်တော်တို့လွယ်လွယ်လေးလုပ်နိုင်တာတော့မိဘတွေမှာအန္တရာယ်မဖြစ်အောင်ကျွန်တော်ပြောလို့ရတယ်ပေါ့ဒီကလေးမျိုးကအမှတက်တတ်တဲ့ကလေးဆိုလို့ရှိရင်အချိန်ကြီးတက်နိုင်တာပေါ့အဲ့တော့သူတို့တစ်ပြင်းတက်တာမျိုးလုပ်လို့မရဘူးဆရင်းစီတာမျိုးလုပ်လို့မရဘူးအမှစီးနေနဲ့တက်ရင်သူဒုက္ခရောက်မှာပေါ့နော်နောက်လူများအတွက်တောင်းရှိတဲ့အလုပ်မျိုးပေါ့အမှလူတင်ရဲ့ရင်ပေါ့ဘတ်စကားမောင်းမယ်လုပ်လို့မရဘူးအဲ့ဆိုသူမောင်းနေကျွန်တော်ရုပ်တက်တက်လို့ရှိရင်အန္တရာယ်ရှိပါမယ်အမရေကူးလာကြလုံးလို့ရတယ်သို့တော့ဘေးနားတယောက်တော့ရှိရမယ်အဲဆိုရေကူးတော့ရေထဲမှာတက်နေတော့ချက်ချင်းဆယ်ပြီးတော့ဒီသက်ရှူအကူလောက်အောင်ပေါ့နော်နောက်တစ်ခါလှုပ်ရှားနေတဲ့မိသောလိုဟာမျိုးပေါ့နော်ဖက်ဖက်ဖက်ဖက်နဲ့လှုပ်ရှားတဲ့ဟာမျိုးဒီမှာ TV ကိုစဖွင့်ရတာမှဖက်ဖက်ဖက်ဖက်ရောင်ထွက်တယ်ပေါ့အဲ့ဒါမျိုးလေးတွေတွေ့တဲ့အချိန်မှာတက်တတ်တယ်ပေါ့နော်နောက်လည်းတချို့ကဒီမိဘုံဘေးမှာမိလို့ရင်းနဲ့တက်တာများတယ်ဘာလို့ဆိုမိသောတွေဖက်ဖက်ဖက်ကနေပြင်းနေတဲ့အချိန်မှာတော့တက်ပြီးတော့ခါလဲဒီနဲ့စောင်းနေပါလေမိလောင်သွားတာတော့ရှိဘူးပါနောက်ကကြောင်းဆိုလဲကြောင်းဝဆီအမလေးကြောင်းကျမကြီးဆီအမလေးအတွေ့အကြုံရှိနေလို့ပါတယ်။ဘာလို့ဆိုတက်တဲ့ကလေးတယောက်ကကိုတန်းထဲမှာတက်နိုင်တာ။အဲ့လိုတက်တဲ့ခါမျိုးစားပါလို့ရမယ်။ရှေးဦးသူနာပြုစုခြင်းပေါ့နော်။ကျွန်တော်ခုနပြောတာလေ။အဲ့တော့သူများနိုင်ငံကကြောင်းနေမှာတော့ဆီအမလေးကိုဒီပြည်နဲ့နေပေးထားပါတယ်။နောက်ပြီးတော့ဒီတက်တဲ့ကလေးမှလည်းသူတို့ရဲ့အမှတ်သားပေါ့နော်။လက်ပတ်ကလေးလိုလောက်တာပဲ။အဲ့မှာသူကတက်တတ်ပါလေပါယောဂရှိတယ်။ဒါဆေးတွေပုံမှန်မြည်ဝဲနေရတယ်။ကျွန်တော်စတက်လို့ရှိရင်ဘယ်လိုလုပ်ပါသူဆရာဝေဖုန်းနံပါတ်ကဘယ်လောက်ပါတော့အဲ့လိုမျိုးလက်ပတ်ကလေးလုတ်ပေးတာရှိတယ်။အဲ့ဒါတော့တိတ်တိတိသာသာလုတ်ပြန်တော့လည်းဖြစ်ပြန်ပါဘူး။ဒီကလေးတယောက်ကဆက်တက်တယ်ဆိုတာပတ်ဝန်းကျင်ကတိတာလည်းတိတ်တော့မကောင်းဘူးနော်။
ဟုတ်ကဲ့ဆရာအခုလိုဖြစ်ဖြစ်စုံစုံပြပြပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ
်။ကိုဝင်းမင်းစီစဉ်ထုတ်လွှင့်ပေးနေတဲ့ကျမရေကန္တာကိုအခုလိုကြာသာပတင်းညပိုင်းပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တောက်ကြနေမနေ့ပိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင်။အခုဆက်လက်ထုတ်လွှင့်ပေးမယ့်မြန်မာအရေးသုံးသပ်ချက်မှာတော့အရက်သားအသင်းဖွဲ့နဲ့နိုင်ငံရေးပါတီတွေအဆက်အသွယ်လှုပ်ပုံကြောင်းဦးအောင်ခင်နဲ့ကိုကျော်ကျော်တိန်တို့ကသုံးသပ်တင်ပြပေးပါမယ်ရှင်။
ဒီမိုကရေစီအသွင်ကူးပြောင်းရေးအောင်မြင်ဖို့အတွက်ရက်ဖက်အဖွဲ့အစည်းနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေပြုပြင်ရေးမှာပါဝင်ဖို့လိုကြောင်းသမ္မတဦးသိန်းစင်ကနေစံတရက်နေ့မင်ကွန်းမှာပြောသွားပါတယ်။ လွန်ခဲ့တဲ့မတ်လကကျင်းပတဲ့အာဆီယံလူထုဖိုရမ်မှာလည်းလူထုပညာရေးလုပ်ငန်းမှာအရက်ပဲအဖွဲ့အစည်းရဲ့အခန်းကဏ္ဍဟာအရေးကြီးတယ်လို့ဦးသိန်းစိန်ကပြောပါတယ်။ပြည်သူတွေနဲ့တွေ့ဆုံဆွေးနွေးငင်းခုံနဲ့အလေးအထားအားကောင်းလာအောင်ရက်ပဲအသင်းအဖွဲ့ကဆောင်ရွက်နိုင်တယ်လို့ဆိုပါတယ်။တကယ်အားပေးသလားဆိုတာကိုတော့စောင့်ကြည့်ဖို့လိုပါတယ်။ဦးသိန်းစိန်အစိုးရပြုပြင်လုပ်တဲ့2017ကစပြီးအရသာအသင်းအဖွဲ့နဲ့နိုင်ငံရေးပါတီအဆက်အစာများလာဖို့ကိုရည်ထားတဲ့ Christian Genesis ရဲ့စာရန်ကိုနော်ဝေးညီညာရေးစင်တာကလွန်ခဲ့တဲ့ဇွန်လကထုတ်ဝေထားပါတယ်။နိုင်ငံရေးပါတီဝင်တွေအရသာအဖွဲ့ဝင်တွေနဲ့မြမရေးရာကျွမ်းကျင်သူတွေကိုတွေ့ဆုံမေးမြန်းပြီးရည်သားထားတဲ့စာရန်ပါပဲ။နှစ်ပေါင်းများစွာစစ်တပ်ကကြီးစိုးပြီးပြည်တွင်းစစ်ဖြစ်ခဲ့တာမို့အဖွဲ့အစည်းတွေဟာဘယ်လိုဆက်ဆံရမှမသိဖြစ်နေပါတယ်တဲ့။စစ်တပ်ပါတီအစိုးရအရသာအဖွဲ့နဲ့တိုင်းရင်းသားတပ်ဖွဲ့အသီးသီးမှအစီအစဉ်ကိုစီရှိနေကြပါတယ်တဲ့
။ယုံကြည်မှုရဖို့မလွယ်ကူတာကြောင့်ရက်ဖက်အသင်းအဖွဲ့နဲ့နိုင်ငံရေးပါတီတွေဟာပို့ကိုရေးမှအခြေခံပြီးဆက်ဆံကြတာများပါတယ်။ဥပမာအင်ဒိုလီလိုနိုင်ငံရေးပါတီဟာခေါင်းဆောင်ကိုအားကိုးတဲ့အဖွဲ့အစည်းဖြစ်တာမို့ခေါင်းဆောင်အချင်းချင်းဆက်ဆံရေးကောင်းဖို့သာအဓိကထားပါတယ်။နိုင်ငံရေးပါတီတွေဟာရက်ဖက်အဖွဲ့အစည်းကိုအမျိုးမျိုးမြင်ကြပါတယ်။2012ဂျာပြတ်ယူကောက်ပွဲမှာရှုံးသွားတဲ့ပြည်ခိုင်ဖြိုးပါတီဟာအရသာအဖွဲ့တွေကိုတိမ့်သွင်းဖို့ကြိုးပမ်းနေပါတယ်။အင်ဒိုဒီအဖွဲ့ချုပ်ကလည်းအာနာယပါတီနဲ့လက်တွဲပြီးအတွင်းကနေပြုပြင်ဖို့ကြိုးပမ်းတုန်းကတော့အရသာအဖွဲ့နဲ့လက်တွဲဖို့တိတ်ပြီးစိတ်ဝင်စားဖို့မရပါဘူး။2013နှောင်းပိုင်းရောက်မှအရသာအဖွဲ့တွေနဲ့လက်တွဲပြီးအခြေခံဥပဒေပြင်ဆင်ဖို့အင်ဒိုဒီကလှုပ်ရှားလာတယ်လို့ဆိုပါတယ်။
ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်ဖို့88မျိုးဆက်ငင်းညာရေးနဲ့ပွင့်လင်းအဖွဲ့အစည်းနဲ့ NLD ပါတီလက်တွဲလုပ်ကိုင်မယ်လို့မကြာမီကကြေညာချက်ထုတ်ပါတယ်။88မျိုးဆက်အဖွဲ့ဟာနိုင်ငံရေးပါတီတည်ထောင်မဲ့အစား NLD ပါတီကိုထောက်ခံတဲ့သဘောဖြစ်ပါတယ်။နိုင်ငံရေးပါတီနဲ့မဟာမိတ်မလုပ်ဘဲတတိယချက်ရက်တီပြည်ပြည်ရေးမှာပါဝင်နေတဲ့အရသာအသင်းအဖွဲ့တွေလည်းရှိပါတယ်။နိုင်ငံခြားကူညီထောက်ပံ့မှုကြောင့်တိုင်းရင်းသားတပ်ဖွဲ့နဲ့အတိုက်ခံအုပ်စုရှိတဲ့နေဆက်ဒေသမှာလွန်ခဲ့တဲ့အနှစ်20ကျော်အတွင်းအရသာအဖွဲ့အစည်းတွေရှင်းတန်းလာပါတယ်။ဒီအရသာအသင်းအဖွဲ့အတော်များများပြည်တွင်းနိုင်ငံရေးလှုပ်ရှားမှုနဲ့ဆက်သွယ်လာကြပါတယ်။အခုတော့ပြည်ပကလာတဲ့အရသာအဖွဲ့နဲ့ပြည်တွင်းအသင်းအဖွဲ့တွေပူးတွဲလှုပ်ရှားတာမျိုးလည်းရှိပါတယ်
။နိုင်ငံရေးပါတီနဲ့အရက်ဖက်အသင်းအဖွဲ့တို့အနီးကပ်ဆက်သွယ်နေတာကိုလူသိမခံကျင်တာကများတယ်လို့ဆိုပါတယ်။အဖွဲ့အစည်းအချင်းချင်းတိတ်တဆိတ်ဆက်သွယ်တာကိုမယုံသင်တာဖြစ်ကြတဲ့အတွက်ယုံကြည်မှုတည်ဆောက်လို့မရတာဖြစ်ပါတယ်။အစိုးရသို့မဟုတ်နိုင်ငံရေးပါတီတွေနဲ့နှီးဆက်တဲ့အရသာအဖွဲ့အစည်းဟာနိုင်ငံရေးခေါင်းဆောင်တွေရဲ့အကျိုးစီးပွားကိုမြင့်တင်ဖို့သာစိတ်ဝင်စားတယ်လို့ယုံကြည်သူလည်းရှိပါတယ်။အစိုးရအနေနဲ့ကလည်းနေရာတကာမှာဆောင်ရွက်နိုင်တာမဟုတ်လို့အရသာအသင်းအဖွဲ့နဲ့ NGO တွေရဲ့အကူအညီကိုယူရတာမျိုးရှိပါတယ်။လွှတ်တော်နဲ့အရသာအဖွဲ့အစည်းတွေလက်တွဲလုပ်ကိုင်နိုင်တဲ့အတွက်ညီရာနဲ့တခြားပြဿနာတွေကိုစုံစမ်းဖို့ကောမဒီတွေဖွဲ့စည်းပြီးဆောင်ရွက်နိုင်တာကိုလည်းအောင်မြင်မှုတစ်ခုအဖြစ်ဖော်ပြထားပါတယ
်။အရသာအသင်းအဖွဲ့တွေဖွဲ့စည်းပုံဟာဒီမိုကရေစီကြပြီးမြဲတဦးတည်းခေါင်းဆောင်တဲ့ဓလေ့ကိုကျင့်သုံးတာများတယ်လို့ Local Resource Center က2012မှာထုတ်ဝေတဲ့စာရမ်းမှာဖော်ပြပါတယ်။ဒီခေါင်းဆောင်မျိုးဟာသူပြည်တာကိုအဖွဲ့ကိုမပြောဘဲဆရာသားချန်ပြီးနောက်ဆုံးမှအဆုံးပြတ်ပြီးတဲ့အတွက်နှောင့်နှေးကြံ့ကြာရတယ်လို့ဆိုပါတယ်။ခေါင်းဆောင်ကသာအစိုးရစီမင်းကိုနားလည်ပြီးအဖွဲ့ဝင်တွေနားမလည်ရင်ခေါင်းဆောင်အသုံးချတာကိုခံရဖို့မရပါနဲ့။နိုင်ငံခြားပြန်တွေများတဲ့အရသာအဖွဲ့မှာဘာသာစကားအတတ်ပညာနဲ့ရန်ပုံငွေရှာနိုင်တဲ့စွမ်းရည်ရှိကြပြီးပြည်တွင်းအသင်းအဖွဲ့တွေကတော့ဒေသကွန်ရက်နဲ့ထိတွေ့မှုပိုများတယ်လို့ဆိုပါတယ်။ဒါပေမဲ့တိုင်းနယ်ပြည်နယ်အရသာအသင်းအဖွဲ့တွေဟာရန်ကုန်ကအဖွဲ့အစည်းတွေလိုလုံနိုင်ကင်နိုင်စွာမရှိဘူးလို့ဆိုပါတယ်။အရသာအဖွဲ့ရဲ့စီမံကိန်းတွေဟာရန်ကုန်တိုင်းမှာအများဆုံးဖြစ်ပြီးအရာဝတီတိုင်းကဒုတိယအများဆုံးဖြစ်ပါတယ်။အဲဒီနောက်ရှမ်းပြည်နယ်မန္တလေးနဲ့ပဲခူးတိုင်းမှာများပါတယ်။ပြည်သူ့အခွင့်အရေးနဲ့လုံခြုံရေးကိုတောင်းဆိုတဲ့အရသာအသင်းအဖွဲ့ဟာအစိုးရအဖွဲ့အစည်းနဲ့ပဋိပက္ခဖြစ်တတ်ပါတယ်။ဒါပေမဲ့အိမ်နီးချင်းလာအိုနိုင်ငံမှာတော့အရသာအဖွဲ့နဲ့အစိုးရပူးပေါင်းဆောင်ရွက်တဲ့စီမံကိန်းတွေဟာအအောင်မြင်ဆုံးဖြစ်နေတာတွေ့ရပါတယ်ခင်ဗျာ။
ကောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုအခုလိုကြာသာပြေးနေညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေမနက်ပိုင်းမှာနားဆင်နိုင်ပါလိမ့်ရှင်။ VOA American တန်ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုလည်းဒီလာမယ့်စနေနေ့ညအတွက်ဖိတ်ခေါ်ပါရစေရှင်။
တော်ရရှိမှာခင်ဗျာသူပြင်ပြောင်းလဲရေးပြုလုပ်နေရဆိုရမြန်မာနိုင်ငံမှာသတင်းထောက်တွေကိုဖန်ဆီးထောင်ချတာတွေအပါအဝင်မီဒီယာအပေါ်မှာကန့်သတ်မှုတွေရှိလာတဲ့နိုင်ငံသားတွေရဲ့လွတ်လပ်မှုဟာအဆင့်နှိမ့်ကျသွားတယ်လို့နိုင်ငံတကာလူ့အဖွဲ့အစည်းလှုပ်ရှားသူတွေကထောက်ပြလာကြပါတယ်ဒီသုံးသပ်ချက်ကိုသောရရှိမြန်လက်ခံကြပါသလားတကယ်လို့မြန်မာနိုင်ငံသားတွေရဲ့လူ့အခွင့်အရေးအစဉ်တန်းတကယ်နှိမ့်ကျသွားတယ်ဆိုရင်ပြန်လဲကောင်းမွန်လာအောင်ဥမွားလာအောင်ဘာတွေဆောင်ရွက်သင့်တယ်လဲဘယ်လိုလုပ်ရမလဲဆိုတာကိုအခုလာမယ့်စနေညတရားရေးလှမ်းအစည်းအဝေးမှာဆွေးနွေးရအောင်ပါသောရရှိမြတ်ခင်ဗျာပါဝင်ဆွေးနွေးလို့ရသောရရှိနေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994 fax number 2323255992ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်တရားပဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလူတူရှင်းရေးသားပြောကြပြီး MP3 သံဖိုင်နဲ့လည်းပေးပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ
်။ VOA American တန်ရဲ့ဓာတ်ရိုက်လေးလိုင်းစီစဉ်တွေကိုစနေနေ့အင်္ဂါညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနောက်ဆုံးနားဆင်ရမယ့်တိုင်းရင်သတင်းလွှာကိုတော့နေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ပြပေးပို့ထားပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအန်နီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့တရုတ်နိုင်ငံကိုတင်ပို့ဖို့အတွက်အရှိအလေပိုင်းဒေတာကတင်ဆောင်လာတဲ့ရေနံတင်သင်္ဘောကြီးတစ်စီးရခိုင်ပြည်နယ်မရေကျွန်းရေနံစစ်ကမ်းကိုပထမဆုံးအကြိမ်ဆက်ရောက်လာခဲ့ပါတယ်ချင်းပြည်နယ်မှာဘာသာရေးအထိမ့်မဲ့လဝါကတိုင်ပြောင်းရွှေ့ခိုင်းခဲ့တဲ့အပေါ်ဒေသခံတွေကန့်ကွက်သွားမယ်ဆိုတာနဲ့မွန်ပြည်နယ်ကတနင်္ဂနွေနေ့အဖြစ်ခတ်ရေးဆဲရေးလက်မှတ်ရေးထိုးနိုင်ဖို့ထောက်ခံဆန္ဒပြပွဲအကြောင်းတွေကိုကြားစားရမှာပါရှင
်။ကျမကနူပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါ။တရုတ်နိုင်ငံကိုတင်ပို့ဖို့အတွက်အရှိအလေပိုင်းဒေသကတင်ဆောင်လာတဲ့ရေနံတန်ချိန်တသိန်းကျော်တင်ဆောင်လာတဲ့သင်္ဘောကြီးတစ်စီးဇန်နဝါရီလ24ရက်နေ့ကရခိုင်ပြည်နယ်ကြောက်ဖြူမြို့မဒေးကျွန်းရင်းနှက်စိတ်ကမ်းကိုပထမဆုံးအကြိမ်ဆက်ရောက်လာပြီးဖြစ်ပါတယ်။အဲ့ဒီသင်္ဘောမှာတင်ဆောင်လာတဲ့ရေနံတွေကိုကြောက်ဖြူမဒေးကျွန်းရေနံတူလောင်ယုံကနေတရုတ်နိုင်ငံကိုပိုက်လိုင်းကတဆင့်တင်ပို့မှာဖြစ်ပါတယ်။မဒေးကျွန်းရင်းနှက်စိတ်ကမ်းမှာရေနံတင်သင်္ဘောကြီးတွေဝင်ရောက်လာပြီးဖြစ်ပေမဲ့ဒေသခံတွေအတွက်တစုံတရာအကျိုးမရှိသလိုသဘာဝပတ်ဝန်းကျင်ပျက်စီးမှုကိုဒေသခံတွေကစိုးရိမ်နေကြပြီးမဒေးကျွန်းမှာလုံခြုံရေးကိုလည်းတိုးချထားတယ်လို့မဒေးကျွန်းဒေသခံတွေကပြောပါတယ်ကြောက်ဖြူကနေတရုတ်နိုင်ငံကိုတင်ပို့မဲ့ရေနံပိုက်လိုင်းဖွင့်ပွဲကိုဒီလ30ရက်နေ့မှာပြုလုပ်ဖို့ရှိပြီးမြန်မာအစိုးရဘက်ကနိုင်ငံတော်အဆင့်အကြီးအကဲတွေလာရောက်ဖွင့်လှစ်မှာဖြစ်ပါတယ်
ချင်းပြည်နယ်ဟာခါမြို့စူတောင်ပြည်တောင်ကုန်းပေါ်မှာစိုက်ထူထားတဲ့ခရိယံဘာသာရေးအထိမ့်မှလက်ဝါကတိုင်ကိုချင်းပြည်နယ်ဝန်ကြီးချုပ်ဦးဟုံးငိုင်းကရွှေ့ပြောင်းခိုင်းတဲ့အပေါ်မှာဒေသခံပြည်သူတွေကကန့်ကွက်တဲ့အနေနဲ့စန္ဒဖော်ထုတ်ကြမယ်လို့သိရပါတယ်။လာမယ့်ဖေဖော်ဝါရီလအစမှာကန့်ကွက်စန္ဒဖော်ထုတ်သွားမှာပါ။ဟာခါမြို့မြို့သိရက်ကွက်စူတောင်ပြည်တောင်ကုန်းပေါ်မှာစိုက်ထူထားတဲ့လက်ဝါကတိုင်ကိုဇန်နဝါရီလမကုန်ခင်ပြောင်းရွှေ့ကြဖို့ဝန်ကြီးချုပ်ဦးဟုံးငိုင်းကနေဇန်နဝါရီလ23ရက်မှာအမိန့်ထုတ်ပြန်ခဲ့တာပါ။ခရိယံဘာသာဝင်နဲ့အထွတ်မြတ်ထားရှိတဲ့ဒီလက်ဝါကတိုင်ဟာပူဂျီဘီပြက်တင်ဆန်းကသူဝဲယူပိုင်ဆိုင်ထားတဲ့မြေနေရာမှာတန်ကွန်ကရစ်များနဲ့တိဆောက်ထားခြင်းသာဖြစ်ပြီးအမြင့်54ဘီခန့်ရှိတယ်လို့သိရပါဗျ။ချင်းလူခွေရေးဖွဲ့ရဲ့မှတ်တမ်းအရချင်းပြည်နယ်မှာရခိုင်အစိုးရလက်ထက်ကတည်းကစပြီးအစိုးရတစ်လက်ထက်ထိလက်ဝါကတိုင်စုစုပေါင်း73ခုဖြည့်ဆည်းခံရတယ်လို့ဖော်ပြထားပါဗျ။
ထဲမြန်မာနယ်စပ်ကမြန်မာရွှေ့ပြောင်းအလုပ်သမားကလေးတွေရဲ့အခက်တွေ့နေတဲ့ပညာသင်ကြားရေးအတွက်ကရင်ပြည်နယ်အစိုးရနဲ့ပညာရေးဝန်ဆောင်လူမှုအဖွဲ့အစည်းတွေကနေဒီနှစ်ပညာသင်နှစ်ကစလို့အကူအညီပေးသွားမယ်လို့မြန်မာရွှေ့ပြောင်းအလုပ်သမားများပညာရေးကော်မတီ BMWEC အဖွဲ့ဥက္ကဋ္ဌနော်ဖောရဲကပြောပါတယ်ဇန်နဝါရီလ20ရက်နေ့ကကရင်ပြည်နယ်အစိုးရအဖွဲ့တွေနဲ့တွားရောက်တွေ့ဆုံမှုမှာတက္ကသိုလ်ဝန်ထမ်းတင်ကြားပေးနေတဲ့အကြောင်းဆရာဆရာမတွေနဲ့ကျောင်းသားတွေအတွက်လာမယ့်နှစ်မှာကရင်ပြည်နယ်အစိုးရအဖွဲ့ကနေကူညီပေးသွားမယ်လို့ကရင်ပြည်နယ်ပညာရေးမှူးဦးအောင်မောင်ကပြောပါတယ်။ဒါအပြင်ထမ်းမြန်မာနယ်ဆက်ရွှေပြောင်းကျောင်းများကတက္ကသိုလ်တက်မဲ့ကျောင်းသားတွေကိုရန်ကုန်အခြေစိုက်ဆရာတော်ဒေါက်တာအရှင်စေကိန်တကနေထောက်ပံ့ပေးသွားမှာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပညာရေးကွန်ရက်အဖွဲ့ကလည်းကျောင်းဆရာဆရာမ ာတွေကိုတူးလင်ကြံ့ဝေတသိန်းကူညီထောက်ပံ့ပေးသွားမှာဖြစ်ပြီးမြမအမျိုးသမီးစီးပွားရေးစွမ်းဆောင်ရှင်များအသင်းအနေနဲ့ကတော့အဖွဲ့အတွက်ပညာရေးရန်ပုံငွေတစ်ခုတည်ထောင်ပေးသွားမယ်လို့လည်းနော်ဖိုးရဲကပြောပါတယ်2012ခုနှစ်နောက်ပိုင်းမှာရွှေပြောင်းကျောင်းတွေမှာနိုင်ငံတကာအကူအညီတွေလျှော့နှဲလာတာဖြစ်ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းမှာမြန်မာအစိုးရစစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးနောက် KIA ရဲ့အရှိတန်းစခန်းတစ်ခုကိုစုခွာပေးရတယ်လို့ KIA ရရှိသူကပြောပါတယ်။ဇန်နဝါရီလနောက်ဆုံးပတ်မှာအစိုးရစစ်တပ်ကနေတိုက်ရင်သုံးရင်ခန့်ထိုးစစ်ဆင်လာလို့အင်အားမကြီးမျှတာကြောင့်မူဇယ်မြို့နယ်နဲ့ကိုခိုင်မြို့နယ်ကြားက KIA ရဲ့လော့ခွန်တင်ကြားဆိုတဲ့ရှေ့တန်းစခန်းကိုစုခွာပေးလိုက်ရတာပါ။ပြီးခဲ့တဲ့ရက်သက်တပတ်ကျော်ကစပြီး KIA နဲ့မြန်မာအစိုးရတပ်တို့ကြားနှိမ့်ဆင်ဆူစလို့တိုက်ပွဲဖြစ်ပွားနေတယ်လို့တပ်မလေးကပူကြီးစော်လာကပြောပါတယ်။နဖက်စီရေးတင်းမာနေတဲ့အချိန်အစိုးရတပ်တွေကနေတချင်းဒေသခံများကိုဖမ်းဆီးစစ်ဆေးမှုတွေပြုလုပ်နေပြီးပြီးခဲ့တဲ့အပတ်ကရှမ်းပြည်နယ်မြောက်ပိုင်းကိုခိုင်မြို့နယ်ကအမျိုးသားနှုတ်တပ်ဖြတ်ချင်းခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ
်။ရှမ်းပြည်မြောက်ပိုင်းအခြေဆိုင်ငွေကမ္ဘာကျော်ကုမ္ပဏီကိုတလင်းတတ်တူကြောင့်တန်ချိန်ပေါင်းတောင်းချီကိုတရုတ်နိုင်ငံကိုတင်ပို့ဖို့တတ်တူကြောင့်တည်ဆောင်မဲ့ကားကြီးတွေနမ်ခမ်ကိုရောက်ရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ငွေကမ္ဘာကျော်ကုမ္ပဏီကနေပြပတင်ပို့ဖို့တလင်းကြောင့်မက်ဆထရစ်တန်2000ဖို့ခွင့်ပါမစ်ကိုတတ်တူတွင်ဝင်ကြီးဌာနရဲ့စနစ်မင်းဆောင်2014အစည်းအဝေးကနေခွင့်ပြုချက်အရစီးပွားရေးနဲ့ကုတန်းရောင်းဝယ်ရေးဝင်ကြီးဌာနကပို့ကုန်လိုင်စင်ထုတ်ပေးခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့2014ခုနှစ်စက်တင်ဘာလဆမ်းမှာနမ်ခမ်းမြို့နမ်စီရီချောင်းဦးတတ်တူတူဖော်မှုကိုနမ်ခမ်းတီတာခန့်3000ကျော်ကနေဆန္ဒပြတောင်းဆိုခဲ့တော့ကစီမံကိန်းကိုယာယီရပ်တန့်ဖို့မြို့နယ်အုပ်ချုပ်ရေးမှူးကအမိန့်ထုတ်ပြန်ခဲ့ပေမဲ့အခုလိုပြန်လည်တူဖော်လာတဲ့အတွက်နမ်ခမ်းမြို့ခံတွေကနေထပ်မံဆန့်ကျင်ဆန္ဒပြသွားမယ်လို့တတ်တူတူဖော်ရပ်တန့်ရေးဆန္ဒပြခေါင်းဆောင်စိုင်းဆမ်မွန်ကပြောပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါဖေဖော်ဝါရီလ12ရက်နေ့မှာကြားရောက်မဲ့ပြည်ထောင်စုနေ့မှာတနိုင်ငံလုံးပြစ်ခတ်ရဲစဲနိုင်ရေးလက်မှတ်ရေးထိုးနိုင်ဖို့ထောက်ခံဆန္ဒပြပွဲတရက်ကိုမွန်ပြည်နယ်မှုရုံမြို့နယ်ကမာဝုတ်မြို့မှာကျင်းပပြုလုပ်သွားပါတယ်ဒီဆန္ဒပြမှုဟာအဖွဲ့အစည်းတစ်ခုကနေကြိုးကင်နေတယ်လို့ဒေသခံတွေယူဆနေကြသလိုပြည်ခိုင်ဖြိုးပါတီအနေနဲ့လည်းသူတို့အဖွဲ့မဟုတ်ကြောင်းကိုညင်းဆိုခဲ့ပါတယ်ဒီအကြောင်းကိုမီးရင်စနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်
ဆန္ဒပြပွဲကိုဥဆောင်ခဲ့တဲ့ဦးမင်းထွန်းတောင်းကတော့တနင်္ဂနွေလောက်ပြစ်ခတ်ရစေရေးကိုအမြန်ဆုံးလက်မှတ်ရေးထိုးနိုင်ဖို့တောင်းဆိုရလို့အခုလိုပြောပါရတယ်
။ဒီပွဲအဓိကလောက်ရမယ့်ယူရချက်ကကျွန်တော်ဒီမှာတနင်္ဂနွေလောက်ပြစ်ခတ်ရစေရေးအတွက်တူတူလူဦးနှစ်ဖက်လက်မှတ်ရေးထိုးဖို့အဓိက
ဆန္ဒပြသူတွေကတနင်္ဂနွေလောက်ပြစ်ခတ်ရစေဖို့အမြန်ဆုံးလက်မှတ်ထိုးရေးဒီမိုကရေစီနဲ့ညံချမ်းရေးပြည်သူများရဲ့တောင်းဆိုချက်အောင်ရမည်စတဲ့ကြွေးကြော်တမ်းတွေနဲ့လူအင်အား400နီးပါးနဲ့ကမဝက်မြို့လယ်မှာဆန္ဒပြခဲ့ကြတာပါဒီဆန္ဒပြပွဲကိုပြည်သူတွေကဥဆောင်ခြင်းမရဲလို့ဆန္ဒပြကောင်းဆောင်တွေကပြောပေမဲ့လည်းပြည်ထောင်စုကြက်ခိုင်ရဲနဲ့ဖွဲ့ပြွေးရေးပါတီတို့ကနေဥဆောင်လုပ်တယ်လို့မော်မျိုးသားပါတီကမဝက်မြို့ဥက္ကဋ္ဌနိုင်ပညာချမ်းကပြောပါတယ
်ကျွန်တော်တို့သိတာကအုပ်ချုပ်ရေးမှုတွေကဥဆောင်ပြီးလောက်တာဒါဘက်ကလာဆိုရင်ကြက်ခိုင်ရဲနဲ့ဖွဲ့ပြွေးရေးပါတီကလည်းဥဆောင်ပြီးလောက်တာပဲလို့ကျွန်တော်အဲ့လိုပဲသဘောပေါက
်ဒါပေမဲ့လည်းပြည်ထောင်စုကြက်ခိုင်ရဲနဲ့ဖွဲ့ပြွေးရေးပါတီကတော့ကမဝက်ဆန္ဒပြပွဲဟာသူတို့နဲ့တက်ဆိုင်မှုမရှိဘူးလို့မွန်ပြည်နယ်ပြည်ကိုင်းဖြိုးအဖွဲ့အသွင်းမှုဥတစင်ကညင်းဆိုခဲ့ပါတယ်
ကျွန်တော်တို့မလုပ်ကြရတာလေကျွန်တော်တို့သိကိုမသိတာအစိုးရဘက်ကလုပ်မှာပေါ့
အခုပြတဲ့ဆန္ဒပြပွဲဟာမွန်တမျိုးသားလုံးကိုကိုစားပြုတဲ့ဆန္ဒပြပွဲမဟုတ်ဘူးလို့လည်းကမဝက်မြို့ခံကြောင်းစရာတို့ကအခုလိုပြောပါတယ
်မွန်တမျိုးသားလုံးမှမပါတဲ့အိတ်ကဆိုတော့မွန်တမျိုးသားလုံးကိုမသိတဲ့ကိစ္စဆိုတော့မွန်တမျိုးသားလုံးကိုစားပြုနိုင်တယ်လို့မသိဘူးက
သက်သက်ထဲမှာမော်လမြိုင်မှာကျင်းပနေတဲ့ငိုင်းချမ်းရဲ့ဖိုရန်ကိုတက်ရောက်နေတဲ့မွန်ပြည်တစ်ပါတီတူဝက်ဆန်နိုင်ဟန္တာရောက်နေတဲ့အချိန်နဲ့လဲချိန်ကိုက်ဖြစ်နေတဲ့အတွက်ဒါဟာတနိုင်ကလောပြစ်ခတ်ရစေရလက်မှတ်ထိုးဖို့မွန်ပြည်တစ်ပါတီကိုဖိအားပေးတဲ့သဘောရှိတယ်လို့လဲတချို့ကသုံးသပ်ပြောကြပါတယ
်ဆက်ပြီးတော့နိုင်ငံတော်အစိုးရအနေနဲ့တိစောက်ဖို့ရာချချင်းခံရတဲ့စင်းပြည်နယ်ဖလန်းမြို့နယ်အတွင်းမှာရှိတဲ့စူပုံလီရင်ကွင်းတိစောက်မဲ့အစီအစဉ်ဟာမြေနေရာတိုင်းထွာတဲ့အဆင့်ပြီးသွားပေမဲ့နိုင်ငံတော်အစိုးရကလက်တွေ့အကောင့်ထက်ဖော်ဆောင်ဖို့ဗန္ဒန်ငွေချထားခြင်းမရှိတာကြောင့်ဖလန်းပြည်သူတွေကစုပေါင်းပြီးကိုထူကိုထစနစ်နဲ့တိစောက်နေကြရပါတယ်။ဒီအခြေအနေကိုတော့ကိုစလိုင်းရဲ့စူးစီးချက်ကိုနိုင်ကွန်းအင်ကလည်းခုလိုတင်ဆက်ထားပါတယ်ရှင
်။ချင်းပြည်နယ်ဖလန်းမြို့နယ်ကစူပုံလေရင်ကွင်းကိုမြို့မိမြို့ဖများကော်မတီရဲ့ဦးဆောင်မှုနဲ့ကိုထူကိုထစနစ်နဲ့လှုပ်ဆောင်နေတယ်လို့ပုလျံလွယ်ကပြောပါတယ်
။ဒီသ
တခါမျိုးရဲ့ပိုင်ဆိုင်တဲ့မိတို့ချက်ပြီးနဲ့ကျွန်တော်တို့တိုးနေပါတယ်ဒီလိုမျိုးတိုးရပေါ့လေဆရာမာစီရမီမီမီပါလို့ကစီချက်တယ်ပေါ့လေမိတို့ချက်ပြီးလည်းကျွန်တော်တို့အလကားတိုးပြည့်တယ်ပေါ့လေကျွန်တော်တို့ကစီတော့စီချက်တယ်ကျွန်တော်အလကားတိုးပြည့်တယ်ပေါ့အဲ့လို
သမရဥသိန်းစင်ကနေချင်းပြည်နယ်ကိုအလဲပန့်ရောက်ရှိလာတဲ့အချိန်မှာဒေရခန့်ချင်းပြည်သူတွေကလေရင်ကွင်းတိဆောက်ပေးဖို့တောင်းဆိုချက်ကိုသမရကလည်းနှုတ်ကပြပြုခဲ့တယ်လို့ပူလျံလွယ်ကပြောပါတယ်ဒါပေမဲ့လေရင်ပြည်လန်းတိဆောက်တဲ့လက်တွေ့အကောင်အထည်ပေါ်မှုအပိုင်းမရှိလာတာကြောင့်ဖလန်းမြို့ပြီးမြို့ဖက်ကော်မတီအဖွဲ့ကနေဦးဆောင်ပြီးတော့အခုလိုကုသူကုသနဲ့တိဆောက်နေကြတာဖြစ်ပါတယ်။လမ်းမဆက်တို့ရိုက်ခဲ့တဲ့ချင်းမြင့်နယ်မှာဒေသခံများနဲ့ပြည်တွင်းပြည်ပကီးသွဲဧည့်သည်များသွားလာရေးလွယ်ကူစေရေးအတွက်ကြီးရွယ်ပြီးတော့လေရင်ကွင်းကိုတိဆောက်ဖို့နိုင်ငံတော်ဆိုရကဖလန်းမြို့နယ်စူပုံတောင်ကျောကိုပထမအဆုံးကွင်းစင်လေးလာတိုင်းထွာခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့လက်ရှိအချိန်တွေကတော့ချင်းပြည်နယ်လေရင်ကွင်းကိုပယ်မြို့နယ်မှာထားရှိမယ်ဆိုတာတည်တည်ကြဲကြဲအဖြစ်မရှိသေးဘူးလို့ချင်းပြည်နယ်လမ်းမဆက်သေးရေးဝန်ကြီးဥငွန်ဆန်းအောင်ကအခုလိုပြောပါတယ
်။အခုနိုင်ငံရှိမရှိပယ်မြို့နယ်ဖြစ်မလဲအခမ်းမြို့နယ်ဖြစ်မလားပြည်သူတွေဖြစ်မလဲဆိုတာဒါဟိုလေကွင်းတိဆောက်မရနဲ့လေကွင်းတိဆောက်မရနဲ့အကျိုးရှိရှိမရနဲ့နိုင်ငံတွေကတော့လို့ဒီလိုမျိုးနဲ့တော့ဘာမှချတာမရှိဘူးဟုတ်လား။ဒီလိုလားဆဲဖြစ်တယ်လို့ပဲသိရပါတယ်။ဒါပေမဲ့လောဆယ်ကအားခါရဖြစ်ကြည့်ရင်တော့ဖလားရဲ့ကောင်းဆုံးနေရာသူလို့ချေလို့မဟုတ်ဘူး။တော့အဲ့ဒါကြောင့်သူဘန္ဒာကြီးရမဝေးရပါတော့
အခုတီဆောက်နေတဲ့စူဘုံတောင်ကျော်ဒေတာဟာအင်္ဂလိပ်ခေတ်ကတည်းကလေရင်ကွင်းတီဆောက်ဖို့အသင့်တော်ဆုံးလို့တတ်မှတ်ချင်းခံရတဲ့နေရာလည်းဖြစ်ပါတယ်လေချောင်းပို့ဆောင်ရေးညွှန်ကြားရေးမှူးဦးစီးဌာနရဲ့တိုင်းတော်ချက်ရစူဘုံလေရင်ကွင်းကိုအရှိပေ1000နဲ့အကျယ်ပေ900ခန့်အကောင့်ထဲပေါ်ရမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
တရုတ်နိုင်ငံကိုတင်ပို့ဖို့အတွက်အရှိအလေးပိုင်းဒေသကတင်ဆောင်လာတဲ့ရေနံတန်ချိန်3သိန်းကျော်တင်ဆောင်တဲ့တင်ပေါ်ကြီးတစီဟာရခိုင်ပြည်နယ်ကြောက်ဖြူမြို့မဒေးကျွန်းရေနံစိတ်ကန်းကိုပထမဆုံးအကြိမ်ဆိုက်ရောက်လာခဲ့ပါတယ်။ချင်းပြည်နယ်ဟာခါမြို့စူတောင်းပြေတောင်ကုန်းပေါ်မှာစိုက်ထူထားတဲ့ဘာသာရေးအထင်းအမှတ်လက်ဝါးကတိုင်ကိုပြည်နယ်ဝန်ကြီးချုပ်ဦးဟုံးငိုင်းကရွှေ့ပြောင်းခိုင်းတဲ့အပေါ်ဒေသခံပြည်သူတွေကနေကန့်ကွက်ဆန္ဒဖော်ထုတ်သွားမှာဖြစ်ပါတယ်။
တရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။ထိုင်းနယ်စပ်ဒေသကနေစုစည်းထုတ်လွှင့်ပေးနေတဲ့တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာပါ။ဒီအစီအစဉ်ကိုတောက်ကြနေမနေ့ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါရရှင်။ဖူရွေကနေအခုထုတ်လွှင့်ပေးနေတဲ့ကြာသာပတေးနေ့ညပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးပါတော့မယ်။မနေ့ဖန်တောက်ကြနေမနေ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလှိုင်းဒိုမီတာ32 40နဲ့ 48 ဒုတိယနိုင်ဝက်မှာလှိုင်းဒိုမီတာ50လှိုင်းလက်မီတာ190တွေကနေဓာတ်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်။တောက်ကြနေမနေ့ခင်မှာတော့ကျမကြီးနဲ့တိုင်းရင်သတင်းလွှာအစီအစဉ်တွေပြန်လည်နားဆင်ကြရမှာဖြစ်ပါတယ်။ဖူရွေရဲ့ကြာသာပတေးနေ့ညပိုင်းအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်ရှင်။အစီအစဉ်ဆုံးမတက်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလက်ကြေညာပေးပါဦးမယ်ရှင
်။တိကံဘုံကောက်ကိုကျန်စီမှုနဲ့ဖမ်းဆီးထားတဲ့အမျိုးသမီးတူကိုဂျော်ဒန်နိုင်ငံကပြန်လွတ်မပေးရင်ဂျော်ဒန်တပ်လေယာဉ်မှုကိုတပ်ပစ်မယ်လို့အစ္စလန်စစ်သွေးကြွအဖွဲ့ IS ကချင်းချောက်ထားပါတယ်။မနေ့နောက်ပိုင်းကအင်တာနက်ပေါ်မှာပေါ်ပြခဲ့တဲ့ဂျပန်သတင်းတောက်ရဲ့အသံနဲ့ဗီဒီယိုထဲမှာတော့အကြမ်းဖက်သမားဖြစ်ဂျော်ဒန်နိုင်ငံကဖမ်းဆီးထားတဲ့ဆာဂျီဒာရီချာဗီကိုဒီနေ့နောက်ဆုံးထားတူကီနိုင်ငံနဲ့ဆက်ကိုပြန်လွတ်မပြင်းဂျော်ဒန်စစ်တပ်ကလေရင်မှုမွတ်အခါစစေဘာကိုချက်ချင်းတပ်ပြင်မှာဖြစ်တဲ့အကြောင်းပြောဆိုထားတဲ့အချိန်ကတော့ပြည်သွားပါပြီဂျော်ဒန်နိုင်ငံကတော့တစားကန်ဖြစ်ဖမ်းခံထားတဲ့လေရင်မှုနဲ့အကြမ်းဖက်သမားဖြစ်ဖမ်းဆီးထားတဲ့သူကိုအလဲလဲလွတ်ဖို့အစဉ်သင့်ရှိတဲ့အကြောင်းမနေ့ကတည်းကကြေညာထားပါတယ်အစ္စရေးစစ်သားနှုန်းနဲ့ကုလသမဂ္ဂငြိမ်းချမ်းရေးထင်ထင်တက်ဖို့အတူတည်ဆုံးခဲ့တဲ့တိုက်ခိုက်မှုတွေဖြစ်ပွားပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာတော့အစ္စရေးနဲ့လေဗနွန်နယ်စပ်မှာအခြေအနေတွေငြိမ်သက်နေပါတယ်။အစ္စရေးစစ်တပ်ရဲ့ရင်နံတစ်ခုကိုလေဗနွန်ခြေစပ်ဟက်စဘူလာဘက်ကနယ်စပ်တည်သမှာရော့ကက်တုံးကြီးနဲ့ပစ်ခတ်ရာကစစ်သား၂ယောက်သေဆုံးပြီးတိုက်ပွဲတွေဆက်ဖြစ်ခဲ့တာပါ။အစ္စရေးဘက်ကလည်းလက်တုံပြန်တဲ့အနေနဲ့တိုက်လေရင်တွေလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ်။မနေ့ကစပိန်နိုင်ငံသားကုလသမဂ္ဂငြိမ်းချမ်းရေးထင်ထင်တက်ဖို့ဝင်တူသေဆုံးသွားတဲ့ပေါ်ကုလသမဂ္ဂလူညွန်ကြီးကောင်စီကပြစ်တင်ရှုတ်ချခဲ့တာပါ။မြန်မာနိုင်ငံမှာလွန်ခဲ့တဲ့3လလောက်ကစလို့ပြည်ရင်ပြောင်းလဲရေးတွေစတင်လှုပ်ဆောင်လာနေတဲ့ဆိုရင်လည်းလူခွင့်ရေးအခြေအနေတွေဟာပြီးခဲ့တဲ့နှစ်ထဲမှာကျဆင်းခဲ့တဲ့အကြောင်းနိုင်ငံကလူခွင့်ရေးစောင့်ကြည့်အကဲခတ်ဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ရဲ့အစိုးရကစားတစ်ကဖော်ပြပါရယ်နိုင်ငံရေးပြည်ရင်ပြောင်းလဲမှုတွေရှေ့မတိုးဘဲဖြစ်နေတာသတင်းမီဒီယာတွေနဲ့လူနည်းစုတွေပေါ်ဖိနှိပ်တာတွေဟာဆုတ်ထုတ်တဲ့လက္ခဏာဖြစ်တဲ့အကြောင်းလဲ2015ခုနှစ်လူခွင့်ရေးနှစ်ပတ်လည်အစိုးရကစားဒီကနေ့ထုတ်ပြန်ရမှာပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ
နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြေညာပေးသွားခဲ့တာပါ။ဒီညပိုင်းအစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Nick Avenot ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။မနေ့ကတောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32.40-48တို့ကနေတိုက်ရိုက်ဖမ်းယူနှာစင်နိုင်ကြပါတယ်။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.